Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တိုင်းရဲ့2019ခုနှစ် February 2ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line lat meter 190တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။အီရန်ကပယ်ထင်းတုံးကြီးပြစ်လို့ဆန်သက်တဲ့ကိစ္စတရားဝင်သတိပေးထားပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးတိမ်းမစ်မက်ဒစ်ဟာတောင်ကိုရီးယားနိုင်ငံမှာရောက်နေပါတယ်။ထိုင်းနိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား44ဦးကိုထိုင်းရဲတပ်ဖွဲ့ကမြန်မာတာဝန်ရှိသူတွေလက်ထက်ဒီကနေ့ပြန်လွှဲပြောင်းပေးခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်းမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရွှေ့ပြောင်းဝင်ရောက်နေသူတွေကိုစီစစ်နေတဲ့အခြေအနေကိုအခုလိုနားဆင်ရပါမယ်။
ကျွန်တော်တို့ကမေးတဲ့အခါမှာမမလိုပြောနိုင်တဲ့လူရှိတယ်။တချို့ကမမလိုမပြောနိုင်ဘူးမှာသူတို့ရွာပင်မှာရှိတယ်ဆိုတော့ကျွန်တော်တို့မေးသမျှ
ရခိုင်ပြည်နယ်ရေးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူလက်ရှိစစ်ဆေးရေးအခြေအနေတွေကိုသိကြရမှာပါ။တခါ NLD ပါတီလွှတ်တော်သက်တမ်းတစ်နှစ်မှာဥပဒေပြုရေးမန်တိုင်အခြေအနေပဲထိခီးပေါက်ခဲ့ပြီလဲဆိုတာကိုလွှတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်တဦးနဲ့ VOA ရဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ရပါမယ်။ရှင်နေကြီးဥက္ကဋ္ဌနီလောက်ကြံခံရမှုရဲ့နောက်ဆက်တွဲသိထားရသမျှတွေကိုလည်းပြောပြပေးသွားမှာပါ။အမေရိကန်ရဲ့အစိုးရတစ်ထဲမှာဝင်ကြီးတစ်ခန့်အဖို့အတီးပြုခံရသူတွေအကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။ဒီလိုအစည်းအဝေးမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်။အီရန်နိုင်ငံကပယ်ထင်းတုံးကြီးပြစ်လို့ဆန်သက်တဲ့ကိစ္စအီရန်ကိုတရားဝင်သတိပေးထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုလျှော့ချပြီးအပြန်လည်အဖြစ်တန်ခါအရေးယူမှုကိုဖြေလျော့ပေးဖို့အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားသဘောတူညီထားတာပါ။အဲ့ဒီသဘောတူညီချက်ကိုသမ္မတထရမ့်ကဆက်ပြီးပြစ်တင်ဝေဖန်ပြီးတော့ Twitter မှာရေးတာတွေနဲ့သတိပေးထားတယ်ဆိုတာကိုလည်းထည့်ပြောထားတာပါ။သဘောတူညီချက်အတွက်အီရန်အနေနဲ့ကျေးဇူးတင်နေပြီးထိန်းချုပ်ထားတဲ့ဒေါ်လာဘီလီယံပေါင်းများစွာကိုပြန်မပေးခင်တုန်းကအီရန်ဟာပြိုလဲမဲ့အခြေအနေရောက်နေပြီလို့သမ္မတထရမ့်ကပြောပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်ဆိုတဲ့ဆူဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်နျူကလ িয়ার ရေးသဘောတူညီချက်ယူခဲ့ကြတာပါ။အီရန်ကတော့အဲ့ဒီဆူဆွဲချက်တွေကိုညှင်းထားပါတယ်။သဘောတူညီချက်အရအီရန်အနေနဲ့ယူရေနီယံတန့်စင်တာကိုကန့်သတ်ရမှာဖြစ်ပြီးနျူကလ িয়ার ဆက်ရုံများပြားကိုလည်းတခြားရည်ရွယ်ချက်တွေအတွက်အသုံးပြုဖို့ပြောင်းလဲပြရမှာဖြစ်ပါတယ်။အီရန်ရဲ့ဒုံးကျည်စမ်းသပ်မှုဟာအမေရိကန်နဲ့ဒေသတွင်းမဟာမိတ်တွေကိုလွန်ခဲ့တဲ့6လတာကာလအတွင်းချင်းချောက်ခဲ့တဲ့ဖြစ်ရပ်တွေထဲနောက်ဆုံးပေါ်လာတဲ့လုပ်ရဖြစ်တဲ့ဆိုပြီးသမ္မတထရမ့်ရဲ့အမျိုးသားလူညွန်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အငြင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကပြစ်တင်ရှုတ်ချပါတယ်။
တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျိမ်းစ်မက်ဒစ်ကသူ့အဆိုအဖြင့်မြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုတောင်ကိုရီးယားရင်ဆိုင်နေရချိန်မှာနှစ်နိုင်ငံဆက်ဆံရေးကိုအားကောင်းအောင်လုပ်ဖို့သမ္မတထရန့်အစိုးရအနေနဲ့တန်တိတ်ထန်ချထားတယ်လို့ဒီကနေ့ပြောပါရယ်။တင်းတို့နိုင်ငံနဲ့မိမိတို့နိုင်ငံရင်ဆိုင်နေရတဲ့တကယ့်ချင်းချောက်မှုကိုလက်ရှိမှာရင်ဆိုင်ရပါမယ်။ဒါကိုအတူတကွရင်ဆိုင်သွားတာနဲ့အမျှတင်းတို့နဲ့လက်တွဲရပ်တည်သွားဖို့ရည်ရွယ်ထားပါတယ်လို့ဝင်ကြီးမက်ဒစ်ကပြောပါရယ်။ကာကွယ်ဝင်ကြီးအနေနဲ့ပထမဆုံးပြည်ပခီးစဉ်အတွင်းတောင်ကိုရီးယားယာယီသမ္မတဝန်ကြီးချုပ်ဟွမ်းချိုအန်းနဲ့ဝန်ကြီးမက်ဒစ်တွေ့ဆုံဆွေးနွေးပါတယ်။အမေရိကန်တောင်ကိုရီးယားမဟာမိတ်ကိစ္စနဲ့မြောက်ကိုရီးယားနျူကလ িয়ার ရေးတုံ့ပြန်လှုပ်ဆောင်ဖို့ကိစ္စတွေအတွက်နောက်ထပ်ဆွေးနွေးတိုင်ပင်သွားဖို့ရည်ရွယ်ထားတယ်လို့ကိုရီးယားယာယီသမ္မတဟွမ်းကပြောပါတယ်။သူခီးစဉ်အတွင်းဆွေးနွေးမဲ့ကိစ္စတွေထဲမှာတစ်ခုက THAAD ဒုံးကြီးကာကွယ်ရေးစနစ်ကိစ္စဖြစ်တယ်လို့တောင်ကိုရီးယားအသွားမှာဝန်ကြီးမက်ဒစ်ကသတင်းထောက်တွေကိုပြောပါတယ်။အဲ့ဒီဒုံးကြီးစနစ်ကိုဒီနှစ်အတွင်းအမေရိကန်နဲ့တောင်ကိုရီးယားတို့ကချထားခြင်းပြီးတရုတ်နိုင်ငံကတော့ကန့်ကွက်ထားပါတယ်။ကာကွယ်ဝင်ကြီးရဲ့အခုခီးစဉ်အတွင်းဂျပန်နိုင်ငံကိုလည်းသွားမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွမ်တန်ဘူးတို့တယ်လီဖုန်းပေါ်မှာပြင်းထန်ပြောဆိုကြရဲဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဒုက္ခသည်အုပ်စုစုအခြေစိုက်နေထိုင်ခွင့်ပေးမယ့်သဘောတူညီချက်ကိုဆက်လုပ်ဖို့သမ္မတထရမ့်ကအခိုင်အမာပြောသွားပါတယ်လို့ဝန်ကြီးချုပ်တန်ဘူးကပြောပါတယ်။အဲဒီလူတွေဟာဩစတြေးလျကိုဝင်မှုကြိုးစားတဲ့အချိန်ကြားဖြတ်တားဆီးခံထားရတာပါ။
Well, I've seen that report, and I'm not going to comment on the conversation other than to say that in the
course of the conversation, we have seen that report, and I'm not going to comment on the conversation other than to say that in the course of the conversation, we have seen that report, and I'm not going to comment on the conversation other than to say that in the course of the conversation, we have seen that report, and I'm not going to comment on the conversation other than to say that in the course of the conversation, we have seen that report, and I'm not going to comment on the conversation other than to say that in the course of the conversation, we have seen that report, and I'm not going to comment on the conversation other than to say that အခုသဘောတူညီချက်ဟာလုတ်ခဲ့ပူးသမျှတဲ့အဆိုးဆုံးဖြစ်တယ်လို့သမ္မတထရမ့်ကဝန်ကြီးချုပ်ထရမ့်ဘုတ်ကိုပြောတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကရေးပါတယ်။ဒီညံ့ပြင်းတဲ့သဘောတူညီချက်ကိုကျွန်တော်ဆန်းစစ်သွားမယ်လို့လည်းဗိုလ်ဒူးနေနောက်ပိုင်းမှာထရမ့်ကတွစ်တာမှာရေးပါတယ်။ အမေရိကန်မှာဒုက္ခသည်တွေအခြေစိုက်နေထိုင်ခွင့်ကိုဆိုင်းငံ့ထားဖို့သမ္မတထရမ့်ကအမိန့်ထုတ်ပြန်ထားတာပါဒါပေမဲ့လက်ရှိနိုင်ငံတကာသဘောတူညီချက်တစ်ခုကိုအမေရိကန်ပြည်ထောင်စုကလိုက်နာတဲ့အနေနဲ့အခြေစိုက်နေထိုင်ခွင့်ပြုတာမျိုးဖြစ်တဲ့ဆိုရင်တော့ခွင့်ပြုဖို့ချင်းချက်ပေးထားပါတယ်
မက္ကဆီကိုနိုင်ငံကိုအမေရိကန်တပ်တွေဆီလွတ်ဖို့အဆင့်သင့်ရှိတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့သတိပေးချက်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကရောမက္ကဆီကိုဘက်ကရောညှင်းဆိုနေကြပါတယ်။မက္ကဆီကိုနိုင်ငံအနေနဲ့လူဆိုးတွေကိုအခုထက်ပိုပြီးမကင်တွယ်ဘူးဆိုရင်တော့မက္ကဆီကိုနိုင်ငံတွင်းကလူဆိုးတွေကိုချေမှုန်းဖို့အမေရိကန်တပ်ဖွဲ့တွေချထားသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမက္ကဆီကိုသမ္မတအွန်ရီကေပီနာနီယေတိုနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းသမ္မတထရန့်ကပြောဆိုခဲ့တဲ့ဆိုပြီး AP သတင်းဌာနနဲ့ဝါရှင်တန်ကမက္ကဆီကိုသတင်းတော်တို့ကရေးသားဖော်ပြခဲ့တာဖြစ်ပါတယ်သမ္မတနှစ်ဦးရဲ့ပြောဆိုချက်မှတ်တမ်းကိုကြည့်ရှုခွင့်ရှိသူအမည်မဖော်လို့သူတို့ကပေးတဲ့တယ်လီဖုန်းပြောဆိုချက်တချို့တဝက်ကိုအခြေခံပြီး AP သတင်းဌာနကဖော်ပြတာပါသမ္မတထရန့်ရဲ့မှတ်ချက်မှာဘလူးလီတန်မျိုးနဲ့ပြောဆိုတယ်လဲဆိုတာကိုသိရဖို့တော့မဖြစ်နိုင်ဘူးလို့လည်း AP သတင်းဌာနကမှတ်ချက်ပေးပါတယ်သမ္မတထရန့်ကဟာသလုပ်ပြီးပြောဆိုခဲ့တာသာဖြစ်ပြီးအမှန်ကမက္ကဆီကိုနိုင်ငံတွင်မူးယစ်ရာဇဝတ်ကိန်းတွေကိုချေမှုန်းဖို့နယ်စပ်တွေကိုထိန်းချုပ်ရေးတို့မှအချိန်မီအကူအညီပေးသွားမယ်ဆိုတာကိုရည်ညွှန်းပြောဆိုရတာဖြစ်တယ်လို့အစိုးရအကြီးအကဲအရာရှိတူကနယူးယောက်တိုင်းစ်သတင်းစာကိုဗုဒ္ဓဟူးနေ့ညကပြောပါတယ်လို့လည်း Times သတင်းစာကရေးပါတယ်အမေရိကန်တပ်ဖွဲ့တွေမက္ကဆီကိုကိုပို့မယ်လို့သမ္မတထရန့်ကပြောဆိုတယ်ဆိုတာလုံးဝမှားယွင်းတယ်လို့လည်းမက္ကဆီကိုသမ္မတပြောခွင့်ရကပြောဆိုထားပါတယ်ရှင်
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာလူခိုင်းမှုအတွက်ရောင်းစားခံရတဲ့မြန်မာနိုင်ငံသား44ယောက်ကိုထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ဒီကနေ့ထုတ်အစိုးရအဖို့သတင်းစာတွေမှာဖော်ပြထားပါတယ်။အမျိုးသား22ဦးအမျိုးသမီး22ဦးကိုထိုင်းမြန်မာနယ်စပ်မြဝတီမြို့မှာထိုင်းရဲတပ်ဖွဲ့ကလွှတ်ပြောင်းပေးခဲ့တာပါ။အဲဒီလူတွေကိုမော်လမြိုင်ကလူငယ်သင်တန်းကျောင်းမှာသုံးရထားပြီးတဲ့နောက်လိုအပ်တဲ့စစ်ဆေးဆောင်ရွက်ချက်တွေပြီးရင်နေရက်ပြန်လွှတ်ပေးမယ်လို့မြဝတီခရိုင်လူမှုဝန်ထမ်းဦးစီဌာနဒုတိယညွှန်ကြားရေးမှူးကပြောတာကိုသတင်းမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံကအလုသမားတန်းနဲ့ချီပြီးတော့ထိုင်းနိုင်ငံတွင်ဒေသအသီးသီးမှာအလုသွားလုပ်နေကြပြီးလူမောင်ကိုကူးခံရတဲ့ဖြစ်ရပ်အများပြားလည်းရှိထားပါတယ်။အများအပြားတော့မြန်မာနိုင်ငံမှာအလုကန်အခွင့်လန်းရှားတဲ့အတွက်မိသားစုစာဝတ်နေရေးပြည်လည်မှုမျှော်မှန်းချက်နဲ့ထိုင်းနိုင်ငံမှာအလုသွားလုပ်ခြင်းသူတွေကိုလူမောင်ကိုကူးသူတွေကသွေးဆောင်ဖျားယောင်ပြီးရောင်းစားကြတာပါ။ထိုင်းနိုင်ငံမှာအလုရမယ်လို့လိမ်လည်ခေါ်ဆောင်သွားပြီးတဲ့နောက်ငါးဖမ်းလေတွေနဲ့တခြားလုပ်ငန်းတွေမှာရောင်းစားခံရတဲ့အမျိုးသားနဲ့လူငယ်တွေအိမ်ဖော်တွေလိမ်ဖျော်ပြေသူတွေအဖြစ်ရောင်းစားခံရတဲ့အမျိုးသမီးနဲ့မိန်းကလေးတွေအများအပြားရှိပါတယ်။
ထိုင်းနိုင်ငံမှာ2018ခုနှစ်အတွင်းကျင်းပကြီးရှိနေတဲ့အထွေထွေရွေးကောက်ပွဲတွေအကျိုးနိုင်ငံရေးအရာပြန်လည်ညှိညွတ်လာစေရေးထိုင်းစစ်အစိုးရကလုပ်ငန်းစဉ်တစ်ခုကိုအစပြုလိုက်ပါတယ်။ဒီမိုကရေစီလမ်းမြမြေပုံမှာအခုနောက်ဆုံးဆောင်ရွက်ချက်ကတော့ဒုတိယဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးပရဝတ်ဝန်ဆိုဝန်ဦးဆောင်ပြီးနိုင်ငံရေးပါတီတွေကြားဆွေးနွေးမှုဖြစ်ပါတယ်။ကွဲပြားနေတဲ့ပါတီတွေကြားဘုံသဘောတူညီချက်တည်းထွက်ပေါ်လာစေဖို့နောက်နိုင်ငံရေးလူမှုဖွံ့ဖြိုးရေးသဘာဝပတ်ဝန်းကျင်အရေးနိုင်ငံခြားဆက်ဆံရေးတဲ့မီဒီယာရေးတို့အပါအဝင်ကိစ္စရပ်တွေမှာသဘောထားအမြင်တွေထွက်ပေါ်လာစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ပရဝတ်ကပြောပါတယ်။ဒုတိယဝန်ကြီးချုပ်ရဲ့နိုင်ငံရေးအချံပေးဖနီတန်ဝန်တန်နဂွန်ကတော့အရက်သားအစိုးရကိုပြန်ပြီးအာဏာလွှဲပေးတဲ့နေရာမှာအသွင်ကူးပြောင်းရေးချုံးမွေစေဖို့စစ်တပ်ကကြိုးစားနေတာလို့ပြောဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လပြည်သူ့ဆန္ဒခံယူပွဲမှာအတည်ပြုခဲ့တဲ့စစ်တပ်ထောက်ခံတဲ့အခြေခံဥပဒေထဲမှာတော့ပြည်သူအများကရွေးချယ်ရမှာမဟုတ်ဘဲတိုက်ရိုက်ခန့်အပ်မဲ့အမတ်250ရှိတဲ့အထက်လွှတ်တော်ကနေတဆင့်နောင်တက်မဲ့ရွေးကောက်ခံအစိုးရထဲမှာစစ်တပ်ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုတိုးပေးထားတာဖြစ်ပါတယ်
။ဂျော်ဒန်မြေနောက်ဖက်ကန်ကတရားမဝင်ကြူးရောက်ွက်တစ်ခုမှာကြံနေသေးတဲ့လူတွေကိုအစ္စရေးလူမျိုးရေးတပ်ဖွဲ့တွေကဒီကနေ့ဆက်ပြီးတော့ရှင်းလင်းနေပါတယ်။အာမူနာရမှာရှင်းလင်းတာကိုမနေ့ကတည်းကစလုပ်တာဖြစ်ပြီးအတားအဆီးတွေချခဲတွေနဲ့ပေါက်တဲ့နေထိုင်သူတွေနဲ့ဆန္ဒပြသူရာဘောများစွာကိုရဲတပ်ဖွဲ့ကရင်ဆိုင်ခဲ့ရပါတယ်။ဒေါသထွက်နေတဲ့ဆန္ဒပြသူတွေနဲ့နေထိုင်သူတွေကဂျူးအချင်းချင်းမောင်းမထုတ်ဘူးဆိုပြီးရဲတွေကိုအော်ဟစ်ကြပါတယ်။ရဲတပ်ဖွဲ့ဝင်20လောက်အတန်းရောက်သွားပါတယ်။ဒီကနေ့မှာတော့မရှိဘဲကြံနေသေးတဲ့နေထိုင်သူတွေဝင်နေကြတဲ့အာမူနာကဖျားเจ้าကိုအဓိကထားပြီးရှင်းဖို့လုပ်နေကြတာပါ။အာမူနာရမှာခြေစိုက်နေထိုင်သူတွေဟာပါလက်စတိုင်းပုဂ္ဂလိကမြေပေါ်မှာအင်ဆောင်နေတာကြောင့်ဖေဖော်ဝါရီလ10ရက်နောက်ဆုံးထားပြီးဖျက်ပြရမယ်လို့အစ္စရေးတရားလွှတ်တော်ချုပ်က2014ခုနှစ်မှာဆုံးဖြတ်ထားတာပါအစွန်ရောက်ကွန်ဆာဗေးတစ်ဝါဒီအစ္စရေးတာဝန်ရှိသူတွေကဒီဆုံးဖြတ်ချက်ပြောင်းသွားအောင်စူးစမ်းခဲ့ကြပါသေးတယ်ရွှေ့ပြောင်းခံရသူတွေနဲ့အနောက်ဘက်ကန်တခြားနေရာတွေကလူတွေအတွက် အိမ်သစ်3000တိဆောက်ဖို့ဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကအင်္ဂါနေ့မှာအတည်ပြုပေးထားပါတယ်
။ရှီမင်းနိုင်ငံမှာချဆုံးခဲ့တဲ့အမေရိကန်ရေတပ်အထူးတပ်ဖွဲ့ Navy SEAL တပ်ဖွဲ့ဝင်တဦးရဲ့ချက်ညစ်တဲ့ရုပ်အလောင်းပြန်ရောက်လာတဲ့ဒိုဘားလေတပ်စခန်းကိုသမ္မတဒေါ်နယ်ထရန့်ဗုဒ္ဓဟူးနေ့ကတွားရောက်ပြီးဂုဏ်ပြုကြည့်ရှုပါတယ်။သမီးဖြစ်သူအီဗန်ကာနဲ့အတူဒလဝဲပြည်နယ်ကိုတွားရောက်တဲ့အခုခီးစဉ်ကိုကြိုတင်ပြီးမကျင်ညာခဲ့ပါဘူး။သမရနဲ့အတူပါသွားတဲ့သတင်းထောက်တွေဟာလေးစိတ်ကိုသမရရောက်သွားပြီးတော့မှပဲဒီသတင်းကိုပြောခွင့်ရပါတယ်။တင်နာပတိချုပ်ဖြစ်လာတာသတင်းနှစ်ပတ်တောင်မရှိသေးတဲ့သမရထွန်းကကြာဆုံးသွားတဲ့အသက်36နှစ်အရွယ်ရေတပ်အထူးတပ်ဖွဲ့ဝင်ဝီလျံရိုင်ယန်အိုဝင်ရဲ့မိသားစုကိုတွေ့ဆုံနှုတ်ဆက်ပါတယ်။ရေမင်းနိုင်ငံတောင်ပိုင်းဘာဒါပြည်နယ်ကအယ်ခိုင်ဒါစခန်းတစ်ခုကိုတနင်္ဂနွေနေ့မှာအမေရိကန်စစ်ဖက်ကစီးနင်းတိုက်ခိုက်တဲ့စစ်စင်ရေးအတွင်းအိုဝင်ကြာဆုံးခဲ့ရတာပါ။ဒိုဘားလေတပ်စခန်းမှာတိတ်ကိုကောင်းမွန်တဲ့မိသားစုနဲ့တွေ့ခဲ့ရတဲ့အကြောင်းအိုဝင်ဟာတကက်ကိုထူးချွန်ထက်မြက်သူတဦးဖြစ်ကြောင်းအင်ဖြူတော်ပြန်ရောက်ပြီးနောက်သမရထရန့်ကပြောပါရယ်သမရထရန့်သမရဖြစ်လာပြီးခရေကဆိုရင်အိုဝင်ဟာအဲ့ဒီလိုစစ်ရေးလှုပ်ဆောင်ချက်တစ်ခုနဲ့ကြာဆုံးခဲ့ရတယ်လို့သိရတဲ့ပထမဆုံးတောက်ဖက်ဝင်ဖြစ်ပါတယ်
တခြားလူတွေရဲ့ယုံကြည်ချက်တွေကိုပုတ်ခတ်ပြောဆိုတဲ့လက်ရရင် website တခုရဲ့အကြီးအကဲဖြစ်သူ Milo Yiannopoulos စကားပြောမဲ့ California တက္ကသိုလ်ဘာကလီနယ်မြေကပွဲတစ်ခုကိုဗိုလ်ထုနေညမှာဆန္ဒပြကန့်ကွက်ကြတာကနေရုံးဝန်ဆံခတ်ဖြစ်ပါတယ်ပွဲလုံးမဲ့နားမှာဆန္ဒပြသူတွေကမီးရှို့မီးပန်းတွေမီးခိုးပုံးတွေနဲ့ပြစ်ပေါက်တယ်လို့မီးရှို့တာလေးတခုလည်းရှိခဲ့ပါတယ်။ဒီဆန္ဒပြပွဲကြောင့်လူမျိုးရေးမကောင်းတဲ့အတွက်ဆိုပြီးတက္ကသိုလ်တာဝန်ရှိသူတွေကပွဲကိုဖျက်လိုက်ပါတယ်။ရုံးဝန်ဆံခတ်ဖြစ်တာနဲ့ဒီအခြေအနေရောက်အောင်လုပ်တဲ့သူတွေဟာကျောင်းသားအများစုကြီးရဲ့သဘောထားကိုကိုးစားပြုတယ်လို့မြူဆတဲ့အကြောင်းကျောင်းသားတဦးကပြောပါတယ်ခင်ဗျာ
။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်လိုလူသိများတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကကော်မရှင်အဖွဲ့ဝင်၃ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့မြန်မာဘက်ကဒုက္ခသည်တွေကိုထားတယ်ဆိုတဲ့စခန်းတွေကိုအခုသတင်းပတ်အတွင်းတွားရောက်ကွင်းစင်ကြည့်ရှုခဲ့ပါတယ်။မကြာခင်ကရောက်ရှိလာတဲ့ဆိုတဲ့ဒုက္ခသည်တွေနဲ့မြန်မာနိုင်ငံကနေထိုင်ခွင့်အထောက်အထားတွေကန်ဆောင်သူတွေတွေ့ရပြီးသူတို့စခန်းတွင်အခြေအနေဟာအတော်လေးစိုးစိုးဝါးဝါးနေထိုင်နေကြရတယ်လို့သိရပါတယ်။ဒီအဖွဲ့ဟာဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီထက်မှာပါသွားတဲ့ထက်ကကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကိုကိုသားညွန့်ဦးကဒီခီးစင်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစတင်ပြောပါတယ်
။အကြံပေးကော်မရှင်ကလည်းပြီးတော့ဘင်္ဂလားဒေ့ရှ်ကိုသွားလေ့လာတဲ့နယ်ဆိုပြီးတော့အကြံပြုတော့ဟုတ်ပဲအစိုးရအကုန်တာဝန်ယူပေးတယ်လေ။တာဝန်ယူပေးတော့ကျွန်တော်တို့သုံးရက်သွားပြစ်ပါလေ။အ
ဲဒီကသူတို့ရှိတဲ့ဒုက္ခသည်စခန်းကြီးဘက်ကရောက်ပါလားအငယ
်။ရောက်ပါတယ်ခင်ဗျာ။
အဲ့တော့အဲ့ရအခြေအနေလေးနည်းနည်းလေးရှင်းပြပေးပါလားဘလူအနေထားရှိပါလဲခင်ဗျာသူတို့ပြောနေတာဘင်္ဂလားဒေ့ရှ်ကဒီနှစ်ထဲပိုင်းထဲမှာကိုသူတို့ရှိကိုရောက်လာလူကတောင်းကနန်းရှိတယ်လို့ပြောနေလို့ပါအ
ဲ့လိုတော့ပြောတယ်ကျွန်တော်တို့ကတော့လေ Caucasus ဘက်ကရောက်ပါတယ် Tacnaf လည်းရောက်ပါတယ်အဲ့မှာသူတို့ camp က၃မျိုးခွဲထားပါတယ်ခင်ဗျာတစ်ခုက90ပတ်ဝန်းကျင်အရရောက်တဲ့ registered camp ဆိုပြီးတော့ပေါ့နော်တော်တော်စနေစကြပေါ့နော် UN ဘာလို့ကနေလောက်ထားတာတစ်ခုရှိတယ်နောက်တစ်ခုက makeshift ဆိုပြီးတော့ဟိုသူတို့တောက်တစ်ခုပေါ့လေနည်းနည်းလေးဟိုပါပေါ့အဆင့်နေတာပေါ့လေနောက်ပြီးတော့မှ new arrival ဆိုတဲ့ဟာတွေကတော့တော်တော်ကိုအချိန်နေဆိုးပါတယ်သူတို့နေရတဲ့ဟာတွေကလေဟိုတဲတွေပါလေရတယ်တော်တော်လေးကိုခလုံးခနဲ့နဲ့အဲ့လိုနေရတဲ့ဟာလေးတွေတွေ့တယ်အရေးအတွက်အတိအကျကတော့ကျွန်တော်တို့လည်းဟိုအတိမပြုံဆိုင်မှုကြီးတွေ့တာတော့လူတော်တော်များများတွေ့ကြပါလေ
ဟုတ်ကဲ့ new arrival ဆိုတာဘယ်ကာလလောက်ကရောက်လာတဲ့လူတွေလဲခင်ဗျာ
အခုကျွန်တော်တို့ဒီကိုရဲ့နေမှာဖြစ်ပြီးတဲ့နောက်ပိုင်းရောက်လာတာ
ဟုတ်ကဲ့အငယ်အဲ့ဒါကလူတော်တော်များလားသူတို့ပြောနေတာတောင်းကနန်းရှိတယ်ပြောလို့အဲ့လောက်ထိရှိနိုင်ပါလား
အဲကျွန်တော်တို့မခံမနိုင်ဘူးဒီတိုင်းမှာတွေ့တော့တွေ့တယ်လူတွေတော်တော်များများလေနောက်တနေရာထဲမှာဟုတ်သူတို့ကနေရာအမျိုးမျိုးမှာရှိနေကြတာလေတွေ့တယ
်သူတို့ကတကယ်ပဲမြန်မာနိုင်ငံကထွက်ပြေးလာတဲ့လူတွေပဲလားမြန်မာနိုင်ငံကလူတွေပဲလား
ကျွန်တော်တို့ကမေးတဲ့ခါမှာဗမာလူပြောနိုင်တဲ့လူရှိတယ်နောက်ပြီးခေါချိုးမှတ်ပုံတင်ပြနိုင်တဲ့လူရှိတယ်နောက်ပြီးတော့ကျွန်တော် white card ကိုပြန်အပ်ထားတဲ့ခါမှာရတဲ့ receipt လေးတွေအဲ့ဒါလေးတွေကိုပြန်ထိုင်နေလို့ရှိတယ်။တချို့ကမမာလို့မပြောနိုင်ဘူးမှာသူတို့ရွာပင်မှာရှိတယ်ဆိုတော့ကျွန်တော်တို့မေးသမျှပေါ့နော်။သူတို့ပြောနိုင်တယ်။ရွာကိုသူတို့ရဲ့ဘာသာစကားနဲ့သူတို့ပြောတာပေါ့နော်။အဲ့တော့ကျွန်တော်တို့ကရခိုင်နာမည်ရောတိလားဆိုတော့ရခိုင်နာမည်နဲ့သူတို့ပြောနိုင်တယ်လို့ရှိတယ်။ကျွန်တော်တို့တွေ့သမျှလူတွေကတော့အဲ့အခုကကျွန်တော်မေးတဲ့မေးခွန်းတစ်ခုနဲ့မဟုတ်တစ်ခုတည်းကတော့သူတို့ဖြေနိုင်ရပါတယ်။
အဲ့ဒီလူတွေနဲ့ပတ်သက်လို့ရောနိုင်ငံသားစီစစ်မှုတွေကျွန်တော်တို့မြန်မာဆွေဘက်ကလုပ်တာမျိုးတွေရောစရှိနေပြီလား
အဲသူတို့ကဟိုကတော့ဒုတိယဝန်ကြီးကောင်းဆောင်တဲ့အဖွဲ့ပေါ့နော်ဒါသူကကိုယ်တည်းအဖြစ်နဲ့လေသူလာထားတာရှိတယ်ရှိပြီးတော့သူတို့စ ဆလုတ်တော့မယ်ဆိုတဲ့အကြောင်းလေးတွေတော့သိခဲ့ရပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စအနေနဲ့ပတ်သက်ပြီးတော့သူတို့တော်လေးနိုင်ငံကြီးဌာနကအစည်းအဝေးထိုင်နေလို့သိရပါတယ်အဲ့ဒါကိုသူတို့ဥမာဘယ်လိုကင်ပြောင်းမလဲပေါ့တချို့ option တခုဆိုရင်ကျွန်းတကျွန်းကိုပို့ပြမယ်လို့ပါလို့အဲ့ဒါမျိုးအထိပြောတာရှိတယ်အဲ့တော့အင်္ဂလိပ်နိုင်ငံကြီး
ဌာနအဲ့ဒါလေကျွန်တော်ဟုတ်ကဲ့သတင်းစာတွေပဲဖတ်ရတယ်ကျွန်တော်နိုင်ငံကြီးဝန်ကြီးနဲ့တွေ့ပါတယ်တွေ့တုန်းကတော့အဲ့ဒါတွေပဲသိပြောတာမကြဘူးနိုင်ငံကြီးဝန်ကြီးနဲ့တွေ့ရတယ်ပြည်ထောင်စုဝန်ကြီးနဲ့တွေ့ပါတယ်ဝန်ကြီးချုပ်ရဲ့အတိုင်ပင်ခံနဲ့တွေ့ပါတယ
်ဟုတ်ကဲ့
အဲ့ကျွန်းပို့မယ်ပါမယ်ဆိုတော့သူတို့ဘင်္ဂလားဒေ့ရှ်သတင်းစာတွေမှာကျွန်တော်လည်းဖတ်လိုက်ရတယ်သို့တော့သူတို့တခုပြောတာကတော့သူတို့အတွက်ဝင်တော့ဝင်ဖို့ဖြစ်နေတယ်ဆိုတော့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလူတွေကဒီကိုရောက်လာပြီးတော့တဲတွေပါရောက်ဖို့အတွက်ကတစ်ပင်တွေပါခုတ်တော့တတော်ပြုံးလူကြီးဖြစ်တယ်။နောက်ပြီးတော့ကသူတို့အတွက်ကဒီဒေသခံများပထမတော့ကြီးကြီးပြည်ပြည်လက်ခံနဲ့ကြာလာတဲ့အခါမှာပေါ့လေ။နည်းနည်းသူတို့အတွက်ကဘာခေါမလဲအလောက်ကင်ရှာဖွေကြီးမှလည်းအပြိုင်ဆိုင်လေးတွေဖြစ်လာတာတွေရှိတယ်။နောက်ဟိုဘက်ကဗမာပြည်ဘက်ကနေပြီးတော့ရာပဒီ trafficking ကလည်းသူတို့အတွက်ကအရန်ကို crime တွေကိုမြင့်တက်စေတယ်ဆိုပြီးတော့သူတို့ပြောတဲ့ပုံစံကတော့သူတို့တွေအင်မတန်ကြီးမားသောဝင်လုံးဝင်မှုဖြစ်တယ်ဆိုတဲ့လေသာနေတော့ပြောပါတယ်
ဟုတ်ကဲ့အခုအစ်စ်ရောက်လာတဲ့လူတွေကိုနိုင်ငံတကာဥမာအဖြစ် UNHCR တို့ဘာကကူညီလာအောင်မရှိဘူးလားခင်ဗျအ
ဲသူတို့ကစရင်းကိုမယူရသေးဘူးအဲ့တော့အဲ့လူတွေပဲကျွန်တော်တို့လိုက်လက်ပြတာပဲလေစနစ်တကျသူတို့ဘာမှမလုပ်ရသေးဘူးခင်ဗ
ျရခိုင်အရေးကော်မရှင်ရဲ့အဖွဲ့ဝင်တူအေးလွင်ကိုကိုသားညိုကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဥပဒေရေးရအခြေအနေဘက်ကိုလည်းပြောပြပေးပါဦးမယ်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလူမြင်ကွင်းမှာလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တရားမျှတမှုမရှာနိုင်ရင်တမတော်နဲ့လက်ရှိ NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်နိုင်တယ်ဆိုတဲ့ပြောဆိုမှုတွေပြည်သူတွေကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ရှင်းနေကြီးဥက္ကဋ္ဌလှုပ်ကြံခံရတာဒီကနေ့ဆိုရင်၄ရက်မြောက်ဖြစ်လာပေမဲ့အာဏာပိုင်တွေဘက်ကတိကျတဲ့သတင်းထုတ်ပြန်မှုမရှိတဲ့အပေါ်မှာအမှုမှန်ပေါ်ပေါက်ရေးအတွက်စိုးရိမ်ကြဖြစ်တယ်လို့အများစုကထောက်ပြနေကြတာပါသတင်းပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ပြောပြပေးပါမယ်ရှင
်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဥက္ကဋ္ဌဟာရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်လူမြင်ကွင်းမှာလှုပ်ကြံခံရပြီးသေဆုံးတာဒီကနေ့ဆိုရင်၄ရက်မြောက်ရှိသွားပါပြီတရားလွှတ်တော်ရှိနေဥက္ကဋ္ဌလှုပ်ကြံခံရမှုအပေါ်စုံစမ်းစစ်ဆေးမှုအခြေအနေတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအခုချိန်ထိတိကျရေးရတဲ့သတင်းထုတ်ပြန်တာမရှိတာကြောင့်အမှုမှန်မပေါ်ပေါက်မှာကိုအများစုကစိုးရိမ်နေကြတာပါဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့အမှန်တရားကိုပြည်သူတွေသိခွင့်မရှိဘူးဆိုရင်တမတော်နဲ့လက်ရှိ NLD အစိုးရရဲ့ဂုံတိတ်ခါကိုထိခိုက်နိုင်တယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွှတ်တော်ရှိနေဦးကြည်မြင့်ကပြောပါတယ
်အမှုမှန်မဟုတ်ဘူးလို့ပြည်သူတွေမယုံကြည်တဲ့နေ့မှာတမတော်တို့လည်းမကောင်းဘူးလက်ရှိအစိုးရအတွက်လည်းမကောင်းဘူး NLD အတွက်လည်းမကောင်းဘူးဒါတော့အသေးချာပဲအဲ့တော့အမှုမှန်ပေါ်အောင်ဝိုင်းဝန်းစ조사တင်နေသို့တော့လက်ရှိသွားနေတဲ့နှုံသားနဲ့အနေထားတွေရတော့နော်ဖျားခိုးခိုင်းနဲ့အဆုံးတတ်ပြစ်လိုက်မှာကိုဆရာအမတန်ဆိုးရင်လေ
မြမပြည်ဟာဆယ်စုနှစ်ပေါင်းများစွာတရားဥပဒေစိုးမိုးကြီးနဲ့ကင်းကွာခဲ့ရပြီး2008ခုနှစ်ကမာညွတ်မြို့နယ်စိမ့်လေကန်တာလန်းကငါးလုံးပြိုင်လူတက်မှုအပအဝင်ပြီးခဲ့တဲ့နှစ်ကမင်္ဂလာရုံမြို့နယ်မှာဖြစ်ပွားခဲ့တဲ့ရဲရရှိဟောင်းမိသားစုတစုလုံးတေဆုံးခဲ့ရတဲ့လေးလောင်းပြိုင်လူတက်မှုလို့အမှုတွေကိုတော့အခုချိန်ထိဖော်ထုတ်နိုင်ခြင်းမရှိတာမို့ရှင်းနေကြီးဥကိုနီလှုပ်ကြံခံရမှုဟာလည်းအမှုမှန်ဖော်ထုတ်နိုင်ခြင်းရှိပါမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနေတာပါပြီးခဲ့တဲ့ရက်ပိုင်းကဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့ရဲစစ်ဆေးချက်တွေအင်တာနက်ပေါ်ပေါက်ကြားခဲ့တာကြောင့်လုံခြုံရေးတာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးချက်တွေအပေါ်ပြည်သူတွေအနေနဲ့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်လက်ရှိချိန်ထိတော့ရှေ့နေကြီးဥကိုနီလှုပ်ကြံခံရမှုနဲ့ဆက်ဆက်တဲ့စုံစမ်းစစ်ဆေးဆောင်ရွက်နေရတွေဟာလက်ရှိအစိုးရနဲ့ပြည်ထောင်စုဝန်ကြီးဌာနမှာအဓိကတာဝန်ရှိတယ်လို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီအတွင်းရေးမှူးဦးဝနာရွှေကပြောပါတယ
်။အခုလက်တွေ့အနေနဲ့ရလဒ်တီရပြောမယ်ဆိုရင်ဒီလောက်ရေးကြည့်တဲ့ကိစ္စတွေမှာဆိုင်ရက်ဆိုင်ရန်တွေပောက်ခွက်လာတဲ့ကိစ္စမျိုးအဲဒါကဒီလောက်ဆိုင်ရက်ဆိုင်ရန်တွေပောက်ခွက်လာတဲ့အချိန်မီရောက်တဲ့အချိန်မီမှာလည်းပြန်လဲတုံ့ပြန်ပြီးတော့ပြည်သူကိုပြန်လဲရှင်းလင်းတဲ့ဟာမျိုးအားရစရာရှိ
တယားလွတ်တော်ရှိနေဥကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်အတက်ကြွဆုံးသူတဦးဖြစ်ခဲ့သလိုလောက်ကြံခံရပြီးမသေးဆုံးခင်2016ဒီဇင်ဘာ30ရက်နေ့မှာတော့ NLD လွတ်တော်အမတ်တွေကိုရွေးကောက်ပွဲကတိတစ်ခုဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထဲဖော်ဖို့တိုက်တွန်းခဲ့ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့ဥကိုနီလောက်ကြံခံရမှုဟာနိုင်ငံကြီးနဲ့တနီးတစ်ပုံဆက်ဆက်နေတယ်လို့ယုံကြည်သလိုဒီဖြစ်ရကြောင့်လုံခြုံရေးနဲ့ပတ်သက်လို့ပေါ်ဆောင်မှုကိုသတိပြုမိစေတယ်လို့ဆိုပါတယ
်သူလိုက်နေတဲ့ကိစ္စတွေအမှုတွေလည်းကျွန်တော်တို့ ਨੇ ပြိုင်ပြီးတော့လိုက်နေတာကျွန်တော်တို့သိနေဒီလိုအသက်အန္တရာယ်ဖြစ်လောက်တဲ့ကိစ္စမျိုးဖြစ်စေအကြောင်းမရှိအဲ့ဒါဆိုရင်ကိုနီဘာဖြစ်လို့ ਨੇ လဲဆိုတာပြန်ဆက်စဉ်းစားမှာဆက်စဉ်းစားတဲ့ခါကျတော့ နိုင်ငံရေးကတနည်းမဟုတ်တနည်းနှွေနေမယ်လို့တော့ယုံကြည်တယ
်။အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်ဖို့အကောင်းဆုံးဆောင်ရွက်နိုင်ဖို့ပဲမျှော်လင့်ကြောင်းပြောလာသူကလှုပ်ကြံတက်ဖြတ်ခံရတဲ့ရှင်းနေကြီးဦးကိုနီရဲ့သမီးဖြစ်သူမအေးတီခိုင်ပါ။ဟ
ိုဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကအကောင်းဆုံးလုပ်မယ်လို့ညွှန်နေပါတယ်။အော်ကျမတို့ကတော့ဒီသူတို့ရောတန်တရားရှိပါတယ်ဒီသူတို့ရောတန်တရားရှိပါတယ်လို့မပြောလို့ပါပြောခွင့်လည်းမရှိဘူးထင်တယ
်လူအများရှိမှရှေ့နေကြီးဦးကိုနီကိုတနတ်နဲ့ပြတ်တက်ခဲ့တဲ့ဦးကြည်လင်းဆိုသူကတော့လက်ရှိမှာရဲတပ်ဖွဲ့ကစစ်ဆေးနေဆဲဖြစ်ပြီးဒီလောက်ကြံမှုနောက်ွယ်ကဂွင်းဆက်တရေခမ်းလို့တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့အခုချိန်ထိသတင်းသီးသီးကြကြထုတ်ပြန်ပေးတာမရှိသေးပါဘူးရှင
်မမြင်မြင်ခိုင်စုံစမ်းတင်ပြခဲ့တာပါရှင်2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ပါတီစုံအထွေထွေရွေးကောက်ပွဲမှာအပြတ်သတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အများစုပါဝင်တဲ့လွှတ်တော်200ရဲ့တပ်တန်းဟာတနှစ်ပြည့်မြောက်ခဲ့ပါပြီ။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဓိကကျတဲ့ဥပဒေပြုရေးမန်တိုင်တနှစ်တာတပ်တန်းမှာအများပြည်သူအကျိုးအတွက်ဘယ်အတိုင်းတာအထိခရီးပေါက်အောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ဥပဒေချမ်းရေးဆွဲရေးကော်မတီဝင်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ဥပဒေပညာရှင်ဖြစ်တဲ့ဦးအောင်သိန်းကိုဒေါက်ခင်ဆိုငါဆက်သွယ်မေးမြန်းထားပါရရှင်
။နိုင်ငံရဲ့ဥပဒေပြုရေးမန်တိုင်ဖြစ်တဲ့မြို့သားလွှတ်တော်ဥပဒေကြမ်းကော်မတီမှာပါဝင်နေဆိုတော့လေကော်မတီဝင်တယောက်အနေနဲ့ဒီဒီနှစ်တာကာလအတွင်းမှာဆောင်ရွက်ချက်တွေကိုကျေနပ်အားမှုရှိပါလားရှင်
။ကျွန်တော်တို့တဲ့ဒီနှစ်တာကာလမှာတော့လုံ့သိမ့်လုပ်ထိုက်ကြရည်တော့ကျွန်တော်တို့ဥပဒေတော်တော်ဥပဒေဟိုပြုစုရဲဥပဒေကိုပြင်ဆင်နေနောက်ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သက်ဆိုင်ရာဝိချနာပုဂ္ဂိုလ်တွေတက်ဆိုင်ရာရှင်းလင်းကြိုးကရှင်းလင်းကြိုးရုံးကပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့အညီတိုင်းဆောင်ရွက်တာတွေရှိပါတယ်ဗျာ။အဲ့ဒီညီတိုင်းဆောင်ပြီးတော့ဥတွေကိုကျွန်တော်တို့ဒါပြုပြင်ပြောင်းလဲတဲ့အချက်တွေရှိမယ်။ဥတွေရဲ့အခြားသူတွေကိုပြင်ဆင်တာရှိတယ်။ကျွန်တော်အဲ့လိုလိုဆောင်ရွက်နေတာရှိပါတယ်။အဲ့ကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်ဒီဥတွေချမ်းကော်မတီပေါ်လေမြန်မာလူတော်ဥတွေချမ်းကော်မတီနဲ့ကျွန်တော်ဒီဥတွေနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေဟာကျော်ပုံမှန်နေချသွားပြီးတော့အားရဖို့ရှိတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ပြည်သူတွေကိုဒုက္ခပေးတဲ့ဥပဒေတွေကိုပယ်ဖျက်နိုင်ခဲ့တာတွေပြင်ဆင်နိုင်ခဲ့တာတွေကိုထူးထူးခြားခြားလုပ်နိုင်ခဲ့ပါရဲ့လားရှင
်ရှိပါတယ်ဗျကျွန်တော်တို့ဒီငင်းရသောစုဝေးခြင်းစီစဉ်တဲ့လက်ချင်းဥပဒေဆိုရင်ကျွန်တော်တို့အားလုံးအပြစ်ရေးဆွဲပလိုက်ကြပဲပေါ့နော်အဲ့ဒီလိုပဲကျွန်တော်တို့ဒီရက်ကြီးဥပဒေပေါ့ဗျာရက်ကြီးအုပ်ချုပ်ဥပဒေရေးဥပဒေပေါ့အဲ့ဒီဟာကိုလည်းကျွန်တော်တို့ဒါအပြစ်စင်ကြီးပြပြီးတော့ပြတ်ဆန်းပြီးနိုင်ကြတာတော့တော်တော်စီကျွန်တော်တို့ရှိပါတယ်ဟုတ်ကဲ့
အခုတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးနဲ့ပတ်သက်လို့ပြင်ဆင်ဖို့ဒါမှမဟုတ်ပယ်ဖျက်ဖို့အလားအလာရောဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ဒါရှေ့လာမယ့်ဟာဒီမှာတော့ဆွန်းရီဝက်ပေါ်ပေါ်လာလိမ့်မယ်လို့ထင်ပါတယ်အပြစ်လဲဆိုတော့ဒီ66ဂါကြီးဆိုတဲ့ဥစ္စာဟာချို့ရီကြောက်လဲဟိုပယ်ဖျက်ခြင်းနဲ့ပေါ့နော်ချို့ရီကြောက်လဲအပြစ်စင်ခြင်းနဲ့ပေါ့နော်ရှင်းပြောရင်တော့ဒီဥပဒေကြီးတစ်ခုလုံးဖယ်ပြလိုက်လို့မဖြစ်ဘူးလေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဗီဒီယိုအကာအကွယ်ပြမယ်ဒီအင်တာနက်ကနေပြီးတော့မရောမသားမမမကန်လုပ်နေတဲ့သူတွေကိုဘယ်ဥပဒေနဲ့ကျွန်တော်တို့အရေးယူမလဲဆိုတာလည်းကျွန်တော်စဉ်းစားမယ်အပိုင်းတစ်ပိုင်းရှိရလေနော်။အင်တာနက်ကိုလစ်လို့စပယ်အသုံးပြုပြီးတော့နော်ဂုံသိက္ခာညွှန်းလောင်းအောင်မဖွေမရာဒီနဲ့ဆောင်ရွက်တဲ့ပုံကွေတို့အရေးယူရမယ်ဥပဒေတစ်ခုကတော့ခိုင်ခိုင်မာမာရှိရမယ်ဗျာနော်။
good law အမှုတွေကဒီအသေးဖြစ်မှုပုံမှန်900နဲ့မဆွဲဘဲနဲ့66ဂါကြီးနဲ့တရားဆွဲဆိုနေတာတွေကိုဘယ်လိုမျိုးသုံးသပ်လို့ရပါလဲရှင
်ပုံမှန်900ဆိုတဲ့ဥစ္စာရာဇသတိပေါ့ဗျာရာဇသတိပုံမှန်900ဆိုတာကဒီဟို scope ပြပြောရင်တော့ချင်းနေပေါ့နော်ဒါပေမဲ့ဒီဘက်66ဂါအဲ့ဟိုပုံမှန်မှာကြားတဲ့ခါကျတော့ကွန်ဗစ်ကညွှန်းလို့နေဆိုတာကိုယ်ပဲပုံမှန်900နဲ့သွားတွေ့လို့မရဘူးသူကဒီ internet ကနေပြီးတော့သွားတာဗျာဒါကမှအလုံးဘာမှပြည်လို့လို့မကောက်ဘူးကမ္ဘာလုံးမှာတန်းတန်းသွားနိုင်တဲ့အတိုင်းလာရှိလူကိုယ်သိကညွှန်းနှောင်းတဲ့ညွှန်းနှောင်းစီတဲ့ကိစ္စရကိုဗမာပြည်တွင်းကမကောက်ဘူးဒီနိုင်ငံတကာကဖြန့်ကျက်သွားနိုင်တဲ့အနေအထားမျိုးရှိရတဲ့ကြောင့်ဒီကိုယ်သိကညွှန်းနှောင်းခြင်းကဥပမာ900နဲ့ဒီ66မှာပြတ်ထန်းတဲ့ကိုယ်သိကညွှန်းနှောင်းမှုနဲ့တော့မတူညီနိုင်ဘူးလို့ကျွန်တော်အဲ့လိုမြင်တယ်
မြားပြည်သူနောက်ထပ်စိတ်ဝင်စားတဲ့အမှုတွေကတော့ဒီတက်ငယ်မတိန်မှုတွေပေါ့နော်ဒီတက်ငယ်မတိန်မှုတွေနဲ့ပတ်သက်ပြီးတော့အရေးယူတဲ့နေရာမှာတင်းတင်းကြပ်ကြပ်ဟိုတိတိကြပ်ကြပ်အရေးယူပေးဖို့ဆိုပြီးတောင်းဆိုနေတဲ့အတန်တွေကြားနေရပါလိမ့်ရှင်အဲ့ဒါနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအနေနဲ့ဘာတွေများဆောင်ရွက်ထားတာရှိပါလိမ့်ရှင
်အဲ့တက်ငယ်မတိန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မျိုးသားလွှတ်တော်မှာတော့မေးခွန်းမေးတာတွေတော့ရှိပါတယ် ชาวบ้านเจ้าหน้าที่เราพยายามดูเสียงเราจะเข้าแต่ถ้าดูอุโสงงวยแล้วพิบิโรอุโสงงวยแล้วพิบิโรอะไรก็ไม่ใช่เลยแต่ไงมาถึงบ่พอเดือดส่วนยิ่งยุ่งเนี่ยเดียร์ยุ่งเดียร์ส่วนไม่ได้เนี่ยเขียนเดียร์ยุ่งจะมีเดียร์ส่วนเดียวมุ่งจะเจ้าเข้าเรื่องสุดแล้วจะโน้ตีเอาไว้ถ้าไม่ส่วนยุ่งเนี่ยคนนี้ที่เวชันเนี่ย ခရိုင်တရားယုံနေတဲ့ဒီမှာခုနှစ်ထဲပတ်သက်တဲ့ဂျွန်ဒီချနိုင်နေပေါ့နော်အနည်းငယ်ဆယ်ချနိုင်နေဆိုရဲအနေချမ်းမျိုးရှိပါတယ်အနောက်ပိုင်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကျွန်တော်တို့ယူဆိုင်လေးစာပြီးဆောင်ရွက်မယ်ဆိုတာတရားယုံကြပါရန်လည်းအဲ့လိုသတ်မှတ်ချက်ရှိတာကိုကျွန်တော်တွေ့ရပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါရှင်
လွတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်ဦးအောင်သိန်းကိုဒေါက်ခင်ဆိုးဝင်းဆက်သွယ်မေးမြန်းခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်သမ္မတထရမ့်ရဲ့ဝင်ကြီးဖွဲ့ဝင်တွေခန့်အပ်ထားရေးလုပ်ငန်းစဉ်တွေမအောင်မြင်အောင်ဒီမိုကရက်ဘက်ကကြိုးပမ်းနှောက်ယှက်နေတဲ့အချိန်မှာပဲနိုင်ငံခြားရေးဝင်ကြီးဖြစ်သမ္မတထရမ့်ရွေးချယ်ထားတဲ့သူကိုရီပက်ဘလစ်ကန ထက်လွှတ်တော်ကဗိုလ်ထုနေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒီမိုကရက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့နေရာမှာအစားထိုးမှာပါ။တေလာဆန်ကိုနိုင်ငံခြားရေးဝန်ကြီးခန့်တာရေးမှာသူနဲ့ရုရှားနိုင်ငံခြားအရင်ကရှိခဲ့တဲ့စီးပွားရေးအရာဆက်ဆံမှုတွေနောက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးခဲ့သူဖြစ်တဲ့အတွက်ဝေဖန်မှုတွေရှိပါတယ်။နိုင်ငံခြားရေးဝန်ကြီးတေလာဆန်ကတော့အမေရိကန်ကျိုးစီးပွားကိုအမြဲတမ်းရှည်တန်းတင်မယ်ဆိုပြီးပြောပါတယ
်။ Russia today poses a danger.But it is not unpredictable.
ရုရှားနိုင်ငံဟာဒီကနေ့အန္တရာယ်ရှိနေပြီးတော့သူ့ရဲ့အကျိုးစီးပွားကိုရှည်တန်းတင်ဆက်လုပ်လာမှာကျွန်တော်တို့မတွက်ဆနိုင်ကြမှာမရှိပါဘူး။ယူကရိန်းကိုကျူးကျော်ခဲ့တယ်၊ခရိုင်းမီးယားကိုသိမ်းခဲ့တယ်၊စစ်မြေပြင်မှာဥတီချိုးဖောက်တဲ့ရက်စက်တဲ့ဆီးရီးယားတပ်တွေကိုထောက်ခံခဲ့တယ်။ရုရှားကောင်းထောင်လာတာနဲ့ပတ်သက်ပြီးတော့နေတိုးမဟာမိတ်တွေကိုသတိပေးရပါလိမ့်မယ်
။ဗိုလ်ထုနေ့မှာပဲတရားသူကြီးချုပ်အဖြစ်အထက်လွှတ်တော်အမတ်ဂျက်ဖ်ဆက်စီယန်ကိုခန့်ထားရေးထရမ့်ရဲ့အဆိုပြုချက်ကိုတရားရေးဆိုင်ရာကော်မတီကဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့ဂျက်ဖ်ဆက်စီယန်ဟာလိုအပ်ရင်သမ္မတထရမ့်ကိုဆန့်ကျင်ရဲပါမလားတန်တရားဖြစ်မိတယ်ဆိုပြီးမဲပေးတာကိုကြံကြအောင်ဆိုင်ငံခဲ့ပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ်အယ်ဖရန်ကန်ကအခုလိုပြောပါတယ်
For this committee votes to advances
ဒီရထားချက်ကိုတည်ပြုဖို့မဲပေးသေးခင်မှာအထက်လွှတ်တော်အမတ် session အနေနဲ့လက်ရှိအနာရဆိုးရနဲ့မပတ်သက်ပဲအမှန်တရားအတွက်လိုအပ်သလိုယက်တီဆောင်ရွက်ရဲပါမလားသိနိုင်ဖို့အရေးကြီးပါတယ်
ထရမ့်ရဲ့အစိုးရဝန်ကြီးခန့်ထားရေးကိုကြံ့ကြအောင်လုပ်တဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုအနေနဲ့ဗိုလ်ထုနှစ်မှာဘန်ဒါရေးဝန်ကြီးအဖြစ်စတီဗ်မက်ချင်ကိုခန့်ထားရေးနဲ့ကျန်းမာရေးနဲ့လူဝန်ဆောင်မှုရေးရာဝန်ကြီးအဖြစ်ထွန်ပရိုက်ကိုခန့်ထားဖို့ကိစ္စတွေကိုမဲမပေးနိုင်အောင်အင်ကန်ဒီကလည်းဘန်ဒါရေးကော်မတီကိုဒီမိုကရက်တွေတပိတ်မှောက်ခဲ့ပါတယ်။ Republican အထက်လွှတ်တော်အမတ် Orion Hatch ကတော့
Well, clearly I'm frustrated about this turn
of events. ဒီကြော်ကတော့ဒီလေပြောင်းဖြစ်ပျက်တွေပေါ်မှာကျွန်တော်တို့အားမလို့အားမရဖြစ်မိပါတယ်။ခါတိုင်းတက်ပို့ပြီးတော့လဲရှုပ်ထွေးမှုတွေရှိနေပါလေ
။ဘန်ဒါရေးဝန်ကြီးဖြစ်စတီဗ်မက်ချင်နဲ့ကျန်းမာရေးနဲ့လူဝန်ဆောင်မှုရေးရာဝန်ကြီးထွန်ပရိုက်တို့ကိုခန့်ထားတာမှာကော်မတီက Republican မဲတက်တက်နဲ့ဗိုလ်ထုနေမှာတည်ပြုခဲ့ပါတယ်။ပညာရေးဝန်ကြီးဖြစ်သမ္မတထရမ့်ရွေးချယ်ထားတဲ့ Bessie DeVos နဲ့ပတ်သက်လို့ Republican အထက်လွှတ်တော်အမတ်နှစ်ယောက်ကိုယ်တိုင်ကထူးထူးခြားခြားကန့်ကွက်မဲပေးမယ်ဆိုပြီးပြောနေတာကြောင့်မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းဗိုလ်ထုနေကလှုပ်ထုံးလှုပ်နေအရာကနဦးမဲပေးတဲ့အခါမှာ Betsy DeVos ကိုခန့်ထားရေးဆက်ပြီးဆောင်ရွက်နိုင်အောင်အထက်လွှတ်တော်အမတ်တွေမဲပေးခဲ့ကြပါတယ်။အပြီးသတ်မဲပေးတာကိုတော့လာမယ့်ရက်တွေအတွင်းမှာလုပ်မယ်လို့မျှော်လင့်ရကြပါရှင့်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရ2019ခုနှစ်ဖေဖော်ဝါရီလ2ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဂျမားရေးအစီအစဉ်ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီလိုအင်မေကိုပေးနဲ့လုံလောက်ရလို့အစီအရေးကထင်းနေစလို့အစီအရေးကအဲလုံအဖာနေပြီလို့ကျွန်တော်ထင်ပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်တွင်ကမြေပြိုကျလို့မြေခွဲအစားပေးထားတဲ့နေရာတွေအိမ်လာမဆောက်ရင်ပြန်သိမ်းဖို့သတိပေးစကားပေါ်မှာလူထုရဲ့တုံ့ပြန်ချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါဒီလိုစီစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တခြားနဲ့ကျမ်းမာရေးအန်ဒီရဲ့အကြောင်းကိုတင်ပြထားပါတယ်လူအများစုအထူးသဖြင့်ငယ်ရွယ်စဉ်မှာပိုပြီးတော့ကြိုက်တတ်ကြစားသုံးမှုများတတ်ကြတဲ့တခြားဟာခန္ဓာကိုယ်အတွက်လိုတာထက်ပိုပြီးတော့စားသုံးမိရင်ကျန်းမာရေးအန္တရာယ်တွေဖြစ်စေနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ခန္ဓာကိုယ်မှာလိုအပ်တဲ့တခြားပမာဏဘလောက်ရှိသလဲခန္ဓာကိုယ်ထဲမှာလိုအပ်တာတဲ့တခြားတဲ့ပိုလာပြီးဆိုရင်ဘလို့ကျန်းမာရေးဆိုးကျိုးတွေဖြစ်လာနိုင်စေသလဲဆိုတဲ့အကြောင်းတွေကိုထွေထွေစေကုသမှုသမားတော်ကြီးဒေါက်တာဆိုးမင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲတမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာတရားနဲ့ပတ်သက်လို့ရှင်အချို့ပေါ့ဆရာနော်လူများကအထူးသဖြင့်ငယ်ရွယ်စဉ်အချိန်တုန်းကအရန်ကိုကြိုက်ခဲ့ကြတာပေါ့ဒီတရားအချို့စားတာကကောင်းတာတချို့ရှိတော်လဲပဲများသွားလို့ရှင်လွန်သွားလို့ရှင်တော့ဆရာကြီးဒီကျမကြီးပြဿနာတွေတတ်နိုင်တယ်လို့နောက်ပိုင်းမှာကျွန်တော်တို့သိလာကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအချို့တက်ရဲ့သဘောတဘာဝနဲ့လွန်သွားလို့ရှင်ပေါ့နော်ဖြစ်နိုင်တယ်ဒီကျမကြီးဆိုးကျိုးတွေစပြီးတော့ရှင်းပြပေးပါလားအ
ဲ့အချို့တက်လို့ခေါ်တဲ့တရားကျတော့အစာအုပ်စုအဓိကအစာအုပ်စုသုံးခုရှိတာပေါ့နော်အဲ့မှာဆိုရင်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်ဆီဒက်ကအသားရက်လို့ခေါ်တဲ့ပရိုတင်းရယ်အဆီဒက်လို့ခေါ်တဲ့ဖက်ရယ်အဲ့သုံးမျိုးထဲမှာအချို့တက်ကကျတော့ကက်ဆီဒက်ကာဘိုဟိုက်ဒရိတ်ထဲမှာပါပါတယ်သူတို့တွေကကိုယ်ခန္ဓာအတွက်တော့လိုအပ်တယ်အထူးသဖြင့်ကုန်းနှောင်းနဲ့ကြွက်သားတွေအတွက်အဓိကစိုင်းပြည့်တဲ့အရာပဲဖြစ်ပါတယ်ကုန်းနှောင်းအားဆိုလို့ရှိရင်တကြားကိုအဓိကထားပြီးသုံးပြုရတာပေါ့ဒါမျိုးလည်းပဲတန်ဆေးလိုမျိုးဆိုလိုမျိုးပဲကြတဲ့လွန်ခဲ့တဲ့အခါကြလို့ရှိရင်ပိုရှင်ရဲ့တရားတွေကအတဲရနေပြီးတော့အစီတက်ကိုတောင်းပြီးလိုက်ဆိုတဲ့အခါကျတော့အစီစုပုံကောင်ဖြစ်စေတယ်။နောက်ရေရှည်တရားတဲ့များတဲ့အခါကြလို့ရှိရင်တရားတဲ့နည်းအောင်ဆိုပြီးကိုယ်ခန္ဓာနေပြီးတော့တန်ခရက်ဆိုခေါ်တဲ့အင်္ဂါစိတ်ပန်းကနေပေါ့အင်ဆူလင်ပုံမှုသွားထုတ်ရတယ်။အဲ့ဒီအင်ဆူလင်ကများများထုတ်ရတာပေါ့ထုတ်တဲ့အခါကြလို့ရှိရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတရားတဲ့ကရေရှည်မှများလာတဲ့အခါကျရင်စီးကျူသွေးကျူရောဂါတွေဖြစ်နိုင်ပါတယ်။နှလုံးသွေးကြောဖြစ်နေရောဂါလေးဖြစ်နိုင်ပါတိတ်ပြီးတော့တကြတတ်တွေညားတယ်ဆိုလို့ရှိရင်အုန်းနောင်တွင်းမှာသူက free radical လို့ခေါ်တဲ့အဆိပ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေစုပေါင်းစေပါတယ်။တက်စာကြလို့ရှိရင်မှန်ညံပြီးချိန်ရင်းတာတစ်ခုမြင်နိုင်တဲ့စွန့်ရီချမ်းစင်တာစိတ်ချင်းချုံနိုင်မှုကိုပျက်စီးယူရင်းစေတာအဲ့ဒါတွေကိုဖြစ်စေတတ်ပါတယ
်။ဟုတ်ကဲ့ဆရာနောက်ထပ်ရောရှိသေးလားဆရာဒီတကြတတ်လွန်ကဲစွာသုံးဆွဲမိတဲ့အတွက
်ဒီပုံရည်တကြားတွေဟာဝမ်ဘိုက်မှာစုတဲ့အခါကျရင်သူကဘိုက်ရွှဲလာတာပေါ့နော်အဲ့ဒီဘိုက်ရွှဲလာပြီးတဲ့အခါကျတော့အဲ့ဒီတက်ဘိုက်ရွှဲတဲ့လူရာဆိုလို့ရှိရင်နှလုံးသွေးကြောချင်းယောဂန်နဲ့ဆက်ဆက်ဆက်ပြောတာရှိတယ်နောက်တစ်ခုကအသားအောက်မှာတကြားတက်တွေသွားပြီးစုပုံတယ်စုပုံတက်တွေအခါကျလို့ရှိရင်ဒီအရေးကြားပြည့်အသက်အရွယ်ကြီးရင်လာတဲ့အသားကြီးဖြစ်စေတာပေါ့အသားကြီးဖြစ်ပြီးလွယ်တယ်နောက်တစ်ခုကကျတော့ကျွတ်သားမှာဆိုလို့ရှိရင်တော့တကြတဲ့ကိုတော့အဓိကသုံးတာလေအဲ့တော့ခုနလိုမျိုးပဲသူအသုံးရလာတဲ့အခါကျလို့ရှိရင် periodical တွေထွက်လာမယ်ထွက်လာတဲ့အခါကျရင်သက်သားကိုလည်းအနည်းငယ်ထိခိုက်ကျစီးမှုတွေတော့ဖြစ်နေတယ
်ဟုတ်ကဲ့ဆရာနောက်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ခုနကဒီမှတ်ဉာဏ်ကြတာအပြင်ပေါ့နော်တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်နေတာရောရှိသေးလား
ရှိပါတယ်အဲ့တကြသာသုံးလိုက်တဲ့ဆိုလို့ရှိရင်သူနောက်ဆုံးသူတွေပြဿနာလောက်ထားတာတွေရပါတော့တခြားကလည်းပဲသူဆယ်လန်းတဲ့အာနိသင်ရှိတဲ့ဆိုပြီးတော့လည်းပဲပြစ်ချတာ။ဘာကြောင့်လဲဆိုတဲ့အခါကျတော့စိတ်ကြားတက်ညံ့စားလို့ရှိရင်ဘာဖြစ်လာလဲဆိုတော့အုံအောင်တွင်မှာဟိုစိတ်ကိုမြင်သက်စေတဲ့စီရိုတော်နင်လို့ခေါ်တဲ့ဓာတ်ထွက်လာ။အဲ့ဒီဓာတ်ကလူစိတ်ကိုမြင်စေတဲ့အခါကျတော့ဆွလန်းမှုဖြစ်စေတာပေါ့။နောက်တစ်ခုကဒိုပမင်းလို့ခေါ်တဲ့ဓာတ်တူသွားလာ။အဲ့ဒီဒိုပမင်းကကျတော့အချို့ကိုထပ်ပြီးတော့စားသုံးဒိုစိတ်ဖြစ်အောင်တဆုံဆုံပြီးတာပေါ့။အဲ့ခါကျတော့အဲ့စိတ်ဖြီးပြီးတဲ့သူတူကအချို့တက်ကြားတက်ကိုစာတုံးပြရတဲ့တပြန်နဲ့ဆက်ဆက်စာတုံးလူစီဖြစ်ပေါ်လာပြီးတော့သိမထင်းတဲ့လောကနဲ့စာတုံးလိုက်အခါကြလို့ရှိရင်မ ကိုခန္ဓာလေးတင်ပို့ပြီးတက်တာတည်းတွေ့ရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆိုးကျိုးတွေများရတာပေါ့ဆရာနော်လွန်သွားလို့ရှင်အဲ့တော့ဒီနေရာမှာအဆိုးဆုံးဆရာစပြောခဲ့တယ်ခုနကဒီအဝလွန်ခြင်းပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဆရာရဲ့ဒီအသေးစိတ်လေးနည်းနည်းဖြစ်ပုံဖြစ်နေလေးရှင်းပြပေးလို့ရမလား
ကိုခန္ဓာအတွက်ကလိုအပ်တဲ့အချို့တဲ့တရားတဲ့ဝင်သွားတဲ့အခါကျလို့ရှင်သူ့ကိုခန္ဓာသုံးပြရတယ်အဓိကတော့ကျွတ်သားဒီမှာရဲ့အသေးမှရပါဖြစ်ဖြစ်ပြီးတာပေါ့အဲ့တော့ကိုလည်းလှုပ်ရှားမှုတွေလုပ်မယ်ဆိုလို့ရှင်ဆောက်ရှားသွားလာမှုတွေလုပ်မယ်ဆိုရင်တော့တရားတတ်ကတော့လောင်ကျွန်းပြီးတော့ပြက်စီးသွားတာဒါပေမဲ့လို့လည်းပဲအဲ့လိုမျိုးအချိုးသားတာများတယ်သူသဖြင့်အချိုးရည်တွေတောက်တာများတယ်ဟုတ်ဟိုအားရှိအချိုးရည်တွေတစ်ချက်မှဆိုလို့ရှင်လည်းတော့တာမန်တရားတဲ့အစ200လောက်ပို့ပြီးတော့ချိုးစီတဲ့စက်ပစ္စည်းတွေပါတာပေါ့အဲ့လိုမျိုးဒါကစားသုံးမိမယ်ဒါပေမဲ့ကိုလည်းလှုပ်ရှားမှုတွေနည်းမယ်ဆိုလို့ရှင်အဲ့ပူနေတဲ့တရားတွေကတစ်သိန်းအနိဒီတဲ့ခါတော့အစီတက်ကိုသူကကြောင်းပြီးအဲ့ဒီအစီတရားအသေးကနေကြောင်းပြီးသွားတဲ့ခါကျတွေးသေးကိုရောက်သွားသူကိုထွက်လိုက်ပြီးတဲ့ခါကျလို့ရှင်ဆက်နေပြောကိုခန္ဓာနှံ့သွားတဲ့အတွက်ကြောင့်ဂျီစီလာကကျွန်တော်သွေးကြောတွေမှာဟိုတန်ပိုက်လုံးတွေမှာတန်ကြီးတက်တယ်လို့ပေါ့အစီကျိုးတွေတက်ပြီးတဲ့ခါကျရင်သွေးကြောကျင်းနေကြောတာဖြစ်စေတယ်အမှနှလုံးကိုသွားတဲ့သွေးကြောကိုမှပိတ်ဆို့တယ်ပြောလို့ရှင်နှလုံးသွေးကြောကျင်းနေကြောကနှလုံးသွက်သားပြေးသွားနိုင်တဲ့ယောဂါပေါ့နော်။အားအတက်လို့ခေါ်တဲ့နှလုံးယောဂါဖြစ်နိုင်တယ်။ပြီးတဲ့အခါကျလို့ရှင်တခြားခြေတို့လက်တို့သွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှင်လည်းပဲခြေလက်ပုတ်တာတို့အုံနောက်ကိုသွားတဲ့ကြိုးကြော်ပိတ်တယ်ဆိုလို့ရှင်လည်းဒီဖြန်းတာတို့ကြောက်ကတ်ကိုသွားတဲ့ကြိုးကြော်တွေပိတ်တယ်ဆိုလို့ရှင်လည်းကြောက်ကတ်ပြည့်စည်တာတို့နောက်ဘက်ကသွေးဖိအားကိုတက်စေတဲ့ hypertension လို့ခေါ်တဲ့ပြေလိုယောဂါဖြစ်စေတာတို့အဲ့လိုမျိုးတွေအစီအစံများစီပြီးတော့ဖြစ်စေပါဒီခါကျလို့ရှင်ဒီဘာသာအဖတ်မှာလည်းပဲစီရက်ဒီစုပုံပြီးတဲ့ခါကျလို့ရှင်လည်းပိုက်ဆွဲလာတာပေါ့အဲ့ဒီအစီစုပုံပုံများတဲ့လူတွေဟာဒီခုနပြောတဲ့နှလုံးသွေးကြောချင်းတဲ့ယောဂါလေးဖြတ်တဲ့ယောဂါအဲ့ဒါမျိုးကြီးဖြစ်ဖို့လားလာပုံများပါ
ဟုတ်ကဲ့ဆရာတော့အခုလိုဒုက္ခမရောက်အောင်ပေါ့နော်လွန်ကျွမသွားအောင်တရားပေါ့နော်ဘလောက်ပမာဏအထိကကျွန်တော်တို့ဒီခန္ဓာကိုယ်ကနေလိုအပ်တဲ့အနေထားဖြစ်လဲအဲ့ဒီချက်ကြော်ပြီးတော့မစားသုံးသင့်ဘူးလေပေါ့ဆရာနော
်အမေရိကန်နှလုံးယောဂကုသမှုဆိုင်ရာအဖွဲ့ကြီးကသတ်မှတ်ပေးထားတာကတော့ဒီနေ့တာအများဆုံးဆက်နေတဲ့တရားပမာဏကိုအမျိုးသားတူအတွက်ဆိုလို့ရှိရင်36ဂရမ်အမျိုးသမီးတူအတွက်ဆို20ဂရမ်ဆိုသတ်မှတ်ထားပါတယ်။အဲ့ဒီပုံပြီးစားရင်တော့ခုနဇက်မာရီပြဿနာတွေဖြစ်စေနိုင်တယ်လို့ဆိုပါ။အဲ့တော့ခမဲဒီပမာဏကိုပြောရမယ်ဆိုလို့ရှိရင်အဆုံးအသီးပေါ့။အဲ့ဒီလက်ဖက်ရည်စုံဒီဆုံးအောင်ဆိုလို့ရှိရင်တရားပမာဏ4ဂရမ်ပါတယ်။အမျိုးသားတူအတွက်ဆိုလို့ရှင်36ဂရမ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စွန့်တဲ့တနည်းတနည်းပို့မစားသင့်ဘူးအမျိုးသမီးဆိုလို့ရှင်တော့မားစွန့်တဲ့ပို့ပြီးတော့မစားသုံးသင့်ဘူးဆိုပြီးတော့သတ်မှတ်ကြရန်ထားပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခန္ဓာကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်နာဆင်နိုင်ပါလိမ့်ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပါရစေရှင
်တရရှိမခင်ကွယ်လွန်သူတရားလွတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဲဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်ဆာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။မြန်မာပြည်ဟာနိုင်ငံခြားအကူအညီယူရင်းအစင်းရဲဆုံးနိုင်ငံစည်းရုံးဝင်ဖြစ်သွားပါတယ်။ဒါကြောင့်ဒီမိုကရေစီပြုပြင်ရေးမှာနိုင်ငံခြားအကူအညီထိထိရောက်ရောက်ပါဝင်နိုင်ဖို့အတွက်ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရတို့ကြိုးပမ်းပုံကိုဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရှင်။
ကောင်စားစုကြီးခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးတဲ့နောက်မှာ
နိုင်ငံခြားကအကူအညီပေးဖို့ကမ်းလှမ်းတာတွေပုံများလာပါတယ်။ဒါပေမဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုနိုင်ရေးအတွက်တတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2017 Busan သဘောတူညီချက်တွေနဲ့အညီအကောင်အထည်ဖော်ဖို့လိုပါတယ်။နိုင်ငံခြားအကူအညီလက်ခံမဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲနိုင်မှဆင်းရဲမှုနည်းပါးအောင်လုပ်နိုင်မှအပြန်အလှန်ယုံကြည်မှုရှိနိုင်မှသီးသာမြင်သာရင်းနဲ့တာဝန်ခံရေးစတာတွေကိုအကောင့်ထေဖို့နိုင်မှနိုင်ငံခြားအကူအညီထိရောက်မယ်လို့ဆိုပါတယ်။ဒါကြောင့် NLD အစိုးရဟာဖွံ့ဖြိုးမှုအကူအညီများကြီးနိုင်ရေးအဖွဲ့ Development Assistant Coordination Unit နဲ့ပူးပေါင်းဆောင်ရွက်ရေးမိတ်ဖက်များအဖွဲ့ Cooperation Partners Group ကိုလွန်ခဲ့တဲ့အောက်တိုဘာလ6ရက်နေ့မှာဖွဲ့စည်းပြီးဒီဇင်ဘာ12ရက်နေ့မှာပထမအကြိမ်အစည်းအဝေးကိုကျင်းပပါတယ်။အဖွဲ့ဥက္ကဋ္ဌကဒေါ်စုဖြစ်ပြီးဒုဥက္ကဋ္ဌကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းဖြစ်ပါတယ်။အခြေခံအဆောက်အုံအလုပ်ကိုင်ဖန်တီးရေးလေယာဉ်စိုက်ပျိုးရေးနဲ့ကျေးလက်ဖွံ့ဖြိုးရေးပါဝင်တဲ့စီမံကိန်းအချုပ်ကိုအကောင်အထည်ဖော်ဖို့ NLD အစိုးရကလှုပ်ဆောင်မယ်လို့ပြောသွားပါတယ်
။လွန်ခဲ့တဲ့နှစ်90ကျော်မှာနိုင်ငံသားအကူအညီကြောင့်မြန်မာပြည်တိုးတက်ဖွံ့ဖြိုးတဲ့တပ်တွေအထောက်အထားမတွေ့ရပါဘူး။ဗိုလ်ချုပ်နေဝန်ကြီးဆိုတဲ့မာဆာလာခေ1986ကစပြီးကမ္ဘာပန်အာရှဖွံ့ဖြိုးရေးပန် IMF UNDP Australia Britain Canada ပြင်သစ်အနောက်ဂျာမနီဂျပန်နဲ့အမေရိကန်တို့ကမြန်မာပြည်ကူညီရေးအဖွဲ့တည်ထောင်ပြီးဝိုင်းဝန်းချေငှားကြပါတယ်1989ကနေ1988အထိပြန်မြနှုန်းဒေါ်လာတန်း400နှစ်စဉ်မာဆာလာအစိုးရကိုချေငှားလာခဲ့ပါတယ်10နှစ်ကြာတော့ချေယူတဲ့ငွေကိုအတိုးတော့မပေးနိုင်ပါဘူးဒါကြောင့်နိုင်ငံသားချေငွေကိုအတိုးပေးစရာမလိုတဲ့အစင်းရဲစိုးနိုင်ငံစီရင်ဝင်အဖြစ်သတ်မှတ်ပေးဖို့ကုလသမဂ္ဂကိုတင်ပြပါရယ်မာဆာလာမျက်လက်ကိုကုလသမဂ္ဂကယုံကြည်တဲ့အတွက်မြန်မာဟာအစင်းရဲစိုးနိုင်ငံစီရင်ဝင်ဖြစ်သွားပါရယ
်တနည်းဆိုရင်တော့ဆယ်နှစ်ကျော်နိုင်ငံသားကဝိုင်းဝန်းချင်းငါပြီအကူအညီပေးတဲ့အခါမှာမြန်မာပြည်ဟာကမ္ဘာအစင်းရဲစိုးနိုင်ငံများစီရင်ဝင်ဖြစ်သွားတဲ့သဘောပါပဲနိုင်ငံသားအကူအညီဟာအရေးအချင်းညံဖြစ်တဲ့အစိုးရကြီးစိုးတဲ့နိုင်ငံတွေမှာထိရောက်အောင်မြင်မှုမရှိတာတွေ့ရပါတယ်ကိုကျိုးစီးပွားနဲ့ရေဒူနိုင်ငံရေးအချို့အမြတ်ကိုမကြည့်ပဲတိုင်းပြည်နဲ့တင့်တော်တဲ့လမ်းစဉ်ချမှတ်နိုင်တဲ့ဒေသမှသာနိုင်ငံသားအကူအညီဟာတန်ဖိုးရှိပါတယ်သမ္မတဦးသိန်းစိန်ရဲ့မြန်ဆန်နဲ့ပြုပြင်အစီအစဉ်ကြောင့်နှစ်နှစ်အတွင်းမှာနိုင်ငံသားအဖွဲ့အစည်းတရားကျော်နေပြည်တော်ကိုတွားပြီးဆွေးနွေးကြပါတယ်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဟာမြန်မာပြည်မှာလုပ်ငန်းတိုးချဲ့လိုကြပါတယ်ဒါပေမဲ့နိုင်ငံသားအကူအညီကိုထိရောက်စွာအသုံးချနိုင်တဲ့အခြေအနေမြန်မာပြည်မှာမရှိသေးပါဘူ
း။ကမ္ဘောဒီးယားနဲ့နေပေါ်မှာနိုင်ငံသားအကူအညီအများအပြားအလင်းအမြန်ဝင်ရောက်လာလို့အလေအလွင့်ပြုံးတီးပျက်စီးမှုဖြစ်ရပုံကိုမှတ်တမ်းတင်ထားပါတယ်။မြန်မာပြည်မှာလည်းနိုင်ငံသားအကူအညီကြောင့်မတိုးတဖဲစုပ်ယုပ်သွားနိုင်ပါတယ်။ဗမာအစိုးရမှကြွေးဆက်တဲ့အစဉ်အလာမရှိပေမဲ့ဂျပန်အစိုးရကတော့ငွေထက်ချေးဖို့သာစိတ်တန်နေပါတယ်။ဂျပန်အစိုးရငွေချေးတဲ့အခါမှာမြန်မာပြည်မှာယင်းနှမြုံနှံတဲ့ဂျပန်ကုမ္ပဏီတွေလည်းတိုးပွားလာပါတယ်။ဗမာအစိုးရဟာကြွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ရဲ့2014ကြွေးမီစီးစစ်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အကြွေးပမာဏဟာကြွေးဒုက္ခအဖြစ်သတ်မှတ်တဲ့အခြေအနေကိုနီးကပ်လာပြီးဖြစ်တဲ့အတွက်အနီးကပ်စောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်။
အစိုးရပိုင်းကပြောခဲ့တဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုဖို့တတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2017 Busan သဘောတူညီချက်ကိုအခြေပြုပြီးဦးသိန်းစိန်အစိုးရကဖွံ့ဖြိုးမှုအကူအညီညှိနှိုင်းရေးနေပြည်တော်သဘောတူချက်ကို2013 ဇန်နဝါရီလမှာကျင်းပပါတယ်။ဗမာအစိုးရနဲ့ကူညီသူမိတ်ဖက်တွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့သဘောတူတာဖြစ်ပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်စဉ်မှာနိုင်ငံခြားအခုအညီကိုထိတိယောက်ယောက်အသုံးပြုဖို့သဘောတူကြတာပါပဲ။ဒီမိုကရေစီဓလေ့ရှင်သန်ရေးကိုအဓိကဦးစားပေးထားတာတွေ့ရပါတယ်။ဖွံ့ဖြိုးမှုအခုအညီညီတိုင်းရင်းနေပြည်တော်သဘောတူချက်ဟာအင်တန်ကျယ်ဝင်းပြီးမြုံမှန်းချက်ကြီးမားတဲ့အတွက်လက်တွေ့အကောင်အထည်ဖော်ဖို့ခက်ခဲမယ်လို့သုံးသပ်ကြပါတယ်။တကယ်တမ်းလက်တွေ့အကောင်အထည်ဖော်နိုင်တဲ့ကဏ္ဍတွေကိုဦးစားပေးတယ်လို့သုံးသပ်ကြပါတယ်။နိုင်ငံသားအကူအညီကိစ္စမှာ NLD အစိုးရဟာနေပြည်တော်သဘောတူချက်အတိုင်းဆက်လက်အကောင့်တွေပေါ်ဖို့တာဝန်ရှိပါတယ်။ဖွံ့ဖြိုးမှုအကူအညီဆိုင်ရာအမျိုးသားအစ်စ်မူဝါဒကိုဖွံ့ဖြိုးမှုအကူအညီများညှိနှိုင်းရေးအဖွဲ့ကမကြမီးရေးဆွဲမယ်လို့သိရှိရပါတယ်ခင်ဗျာ။
ဥဆောင်ခင်ရဲ့မြန်မာရေးတုံးတက်ချက်ကိုခုလိုကြတာပြင်းညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOA Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြအောင်ပါထိုင်းမြန်မာနေဆက်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စုစည်းတင်ပြချက်ဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းရခိုင်လက်နက်ကင်အဖွဲ့အစည်းတွေအခြေချလှုပ်ရှားမှုတွေကိုလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဇက်ကကချင်စစ်ပြေးဒုက္ခသည်တွေရာသီဥတုဒဏ်ကြောင့်အမိုးအကာနဲ့အနှွေးထည်တွေအရေးပေါ်လိုအပ်နေတယ်ဆိုတာနဲ့ကချင်ပြည်နယ်မြစ်ကျနားမြို့မှာနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဦးဆောင်ကျင်းပတဲ့ AOD မြစ်ဝမ်းဒေသပတ်ပေါင်းစုံစမ်းစစ်ခြင်းဆိုင်ရာအလို့ရုံဆွေးနွေးပွဲကိုမြစ်ဆုံဒေသခံတွေကန့်ကွက်ခဲ့ကြတဲ့အကြောင်းအရာတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်နဲ့နှက်ကန်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကဇန်နဝါရီလ28ရက်နေ့ကထပ်မံတောင်းဆိုလိုက်ပါတယ် CNF ဗဟိုဌာနချုပ်ဝစ်တိုရီယာစခန်းမှာအခုလ20ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုလုပ်တဲ့ချင်းအမျိုးသားတပ်ဦးစတမအကြိမ်ကြီးလာခန်းတပ်တန်းဒုတိယအကြိမ်ဗဟိုကော်မတီအစည်းအဝေးအပြီးမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်နဲ့အိန္ဒိယမြန်မာနယ်စပ်အနီးတစ်ဝိုက်ဟာလက်နက်ကင်တွေဖြစ်ကြတဲ့ရခိုင်တပ်မတော် AA နဲ့ရခိုင်လူမျိုးရေးတပ်မတော် ALA တို့ခြေကုပ်ယူလှုပ်ရှားတဲ့နေရာဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တပ်ဖွဲ့တို့ပလောဝမြို့နယ်အတွင်းမကြာခဏဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပလောဝမြို့နယ်ပြင်စိုးကျေးရွာကဒေသခံချင်းပြည်သူ390နီးပါးခန့်စစ်ဘေးတန်းရှောင်ခဲ့ရပြီးယနေ့ချိန်အထိနေရပ်မပြောင်းနိုင်ကြသေးပါဘူး
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာတိုက်ပွဲကြောင့်ထွက်ပြေးသိမ်းရှောင်နေကြတဲ့ကချင်စစ်ပြည်ဒုက္ခသည်တွေမှာစောင်းရသည့်အေးလွန်ကဲမှုကြောင့်အမိုးကနဲ့နှွေးထည်တွေအရေးပေါ်လိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မကြာသေးခင်ကတိုက်ပွဲကြောင့်ထပ်မံထွက်ပြေးနေရတဲ့ဇိုင်းအောင်စခန်းနဲ့ခေါင်းချောင်ဒုက္ခသည်စခန်းသစ်မှာကျုပ်တို့ရဲ့ပြောင်းရွှေ့လာတာဖြစ်လို့ခြုံဆောင်တွေအမိုးကတွေအနှွေးထည်သုံးဆောင်တွေကစလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။နနေပိုင်းနဲ့ညနေပိုင်းမှာရေခဲတဲ့သီးအေးဆက်တာကြောင့်စစ်ပြေးဒုက္ခတဲ့ကလေးတွေနဲ့တက်ကြီးရွယ်အိုတွေအတွက်ကြမ်းမရေးချင်နေသီးခိုက်လာနေတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်။ဆိုင်းအောင်စစ်ပြေးဒုက္ခတဲ့တချို့ကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရနိုင်မြေလိုင်းစာပါကြောင်ပုံဘက်ကနေဝိုင်းမော်မြို့စစ်ဆောင်စခန်းကိုပြောင်းရွှေ့လာသူတွေလည်းရှိနေပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုတ်ကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံဒုတိယအကြိမ်မှာရှမ်းအမျိုးသားတွေနိုင်ငံရေးပုံသဘောတူညီချက်တစ်ခုတည်းတသွေးတသန်နဲ့တင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီကကိုယ်စားလှယ်300ကျော်ဟာအုပ်စု15စုခွဲပြီးရှမ်းပြည်နယ်မြို့နယ်45မြို့မှာရှမ်းလူထုသဘောထားကောက်ယူရေးကွင်းစင်တွေ့ဆုံမှတ်တမ်းပြုစုနေကြပါတယ်ရှမ်းပြည်တောင်ပိုင်းကို9ဖက်မြောက်ပိုင်းကို3ဖက်အရှေ့ပိုင်း2ဖက်တို့အပြင်စကိုင်းတိုင်းဟုံမလင်းကချင်ပြည်နယ်မိုးညင်းမြို့မန္တလေးတိုင်းမန္တလေးမြို့နဲ့ကယားပြည်နယ်လွယ်ကော်မြို့တို့ကိုတစ်ဖက်စီစေလွတ်ပြီးဒေသခံရှမ်းလူထုနဲ့တွေ့ဆုံနေကြတယ်လို့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီပြောခွင့်ရဆိုင်းလိတ်ကပြောပါတယ်သက်ဆိုင်ရာအဖွဲ့အစည်းတွေကနေရှမ်းအမျိုးသားတို့ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးရင်းမြစ်သဘာဝသက်ရန်ဇာတဆိုင်ရာလိုအပ်ချက်တွေကိုမှတ်တမ်းကောက်ယူပြီးဖေဖော်ဝါရီလလလယ်ပိုင်းမှာကျင်းပမယ်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ
်။နေရမပြန်ရဲသေးတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ပြေးဆောင်စခန်းကမေရဝေါ်စစ်ပြေးဆောင်9500ကျော်အတွက်လက်ရှိအချိန်မှာအရေးပေါ်စားသောက်ဖို့ရိတ်ခါတွေလိုအပ်နေစေဖြစ်တယ်လို့စစ်ပြေးဆောင်ဒုက္ခတဲ့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်ပြေးဆောင်တွေအတွက်တရက်ကိုစံသိန်း20ကျော်ကုန်နေပြီ။တိုင်ခမ်းအကူအညီပေးတဲ့အဖွဲ့အစည်းနဲ့အလှူရှင်တွေမရှိတော့တဲ့အတွက်စခန်းသွင်းစာနာရိတ်ခါဆက်လက်လည်ပတ်ဖို့စိုးရိမ်နေရတယ်လို့စခန်းတာဝန်ရှိသူတို့ဖြစ်တဲ့စောသွန်းကပြောပါရတယ်။
အဲ့ဒီစစ်ပြေးရှောင်တွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကကရင်ပြည်နယ်နယ်ကြားစောက်တပ်နဲ့တုတ်တက်သောဗုဒ္ဓဘာသာကရင်တပ်မတော်တီကီပီတို့ကြားမဲရဝတီရအတွင်ပြစ်ခတ်မှုကြောင့်ညာချင်းကိုစခန်းမှာလာရောက်ခိုးလုပ်နေတာလည်းဖြစ်ပါတယ်။လာမယ့်ဧပြီလတရနေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာပြည်သူလူတော်ကိုယ်စားလှယ်နေရအတွက်ဝင်ရောက်ရှင်ပြိုင်ဖို့ရခိုင်အမျိုးသားပါတ
ကိုတွားရောက်ပြီးမဲဆွယ်စီယုံမှုတွေစတင်လှုပ်ဆောင်နေတယ်လို့စီယုံရဲ့ခရီးမှာလိုက်ပါနေသူတွေကပြောပါတယ်။2005ခုနှစ်ရွေးကောက်ပွဲမှာအမ်မဲဆန္ဒနေမြေကအနိုင်ရသွားတဲ့ပြည်ခိုင်ဖြိုးပါတီကဦးသိန်းဆွေဟာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးအဖြစ်ခန့်အပ်ခံခဲ့ရတဲ့အတွက် သူနေရာလက်လက်နေရာဖြစ်ပါတယ်။အခုလာမဲ့ကြားဖြတ်ရွေးကောက်ပွဲမှာအမ်မျိုးနယ်မှာရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆော်ဝင်းမင့်တက်ခိုင်ဖွံ့ဖြိုးရေးပါတီကဦးတောင်အေးနဲ့တတိပုဂ္ဂလတူအပါအဝင်စုစုပေါင်း၄ဦးရှင်ပြိုင်ကြမှာဖြစ်ပါတယ်။
အခုသတင်းဝရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကြမ်းမြို့မှာရှိတဲ့ဖမ်စပရင်ဟိုတယ်မှာကမ္ဘာပံရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဦးဆောင်ကျင်းပတဲ့အေယာရီမြစ်ဝမ်းဒေတာဘတ်ဆောင်ပါဝင်ပတ်သက်သူများရဲ့စမ်းစစ်ခြင်းဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုဇန်နဝါရီလ30ရက်နေ့မှာအေယာရီမြစ်ဆောင်ဒေတာခံတွေကကန့်ကွက်ကြောင်း
top pocket at Janguro, Sana topo, we usandu, Amienta, Jayuama, Doja Conga, Akulu, Biovade.
Aku, I see Gabon, you got a loop, Taito Nere, so a seaweed don't need it. And tomorrow, the Dakaniga, and I was thinking, you got a loma, so you. Now, tomorrow, the Dakanile, Akusuin, so long one you got a go, conquer barrello.
Miss Song, you got a seaman gang down, not how to say Kunikani, not how son of Kunne a dream, Yang Shui Kayade, Jayu Avon say you are can she be, you are da lead on Jogu, I mean that you are my Yang Shui Taki be may, need his other yema, kept carry she needs. เซลุดิดาคันเวกะซูบาเดกะเชนบีเนอตวินไตปวยรีปิมินทันทันผิดปวานีบีดิดาคันรีสิเพชองเนียเฉิงมาอะคูโลพุ่มพโยเยสีมันเก็งรีมะลุติ่นดอบูโลเมมานักงานเนี่ยช้องเนี่ยกวนเนี่ยบีอาร์เอ็นอะพั่วเวนผิดเดกะเชนลูมุพุ่มพโยเยกวนเนี่ยอะตั่วตั่วเอตวินเยมูโกสตีเวนนออองกะเปียวปะบาเด
Aku, belum juga dengan ni beti mungkin kita cing ma, tiba ye ku sesu de, punca si man cing mana, dia di usaha pe ma lu sound de, diharo. Aku cing ma dia ga, dia cing ma hokus sura ni na jono ruah kan kau cing kita.
Ye kata si man cing beti si de ni ya di dah duha, ia beti mih piapai ne, tan lu mih yud xiao si, tanya na lu ni tanya di dah duh cima la di si de pebi, tanya na di dah di dua, ajo mih mih si bulu, tan lu mih ting ting kau kau ye kau ye. SSN ma pyo ye so khwin shi du zai khe sen ga pyo ba de
nga da ga ngwi corporation nga du ga yi ga da la sao phu shin ka de ha we phit da bo no atika chek ga ro ya la le let phit da a go du ga a pin nai ngai cha go yang cha pi do ma du ga ai ya nei ya la me a myat ngwe le go bae du ga yu ma phit phi bo no de lo lu a twet long wa a chu myat ma shi bu
မြစ်ဆုံရေကာတာစီမံကိန်းကိုနှစ်ထောင်ခုနှစ်မှာစတင်အကောင့်ထည့်ဖို့ခဲ့ပေမဲ့တပြည်လုံးအတိုင်းဒါကန့်ကွက်မှုတွေရှိခဲ့တာကြောင့်နှစ်ထောင်စတခုနှစ်မှာရာရီရပ်ဆိုင်ထားခဲ့ပြီးNLD အစိုးရတည်တက်လာပြီးတဲ့နောက်မှာတော့အစိုးရကနေအေယဝတီမြစ်ဆုံဒေတာတုံးတက်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းဒေတာခန့်တွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ
Luga data can we do a minia tabita and nia tima, lame mashlago, team of young shida busu, beta and minia regu, piante melo, chimine, suya gap yosu, like barre, a jansong, rogus, line robagan, susi tabro, nango, ingani, ten set tabaration.
Nathansanga kuni, haga mute the bawa, beat and jaya kessinga. Ne in piaci dojare, in downsu, kunasu do it. Aminia Chantabi met Amyazugaro, Yene Chinti, Mapyang Shuja, the Chini Machini Bare. Lame Malagun, Tim Mapyang Shu Busuye. Chapi Dare Miniago, Pianle, Tainzi Dua Melu, Chimine Suya, Sibin Wunji, Saline Isaac King, and Tripi Piosu Kevare. เนี่ยไม่ใช่กูสูบเยอะเลยจนนู่นชาบีเลยเอาตัวบาเกเรียจนนู่นชาบีได้ชาวนามาเสร็จมันนี่จนนู่นเป็นดอกที่ตั้งแต่ท้ายนี่ก็ตัดพิจารณาตัวเลือกเปล่านารูบารูยารูโอมาหกการที่ลานเองเลยมาตมาดารูพิจารณาพี่เนี่ยส่วนใหญ่เนี่ยมีเนี่ยเราชาบีบีในอินสตาลูโบตัวกุญย์ป้าโบมูดมาสีได้เจ้างูเจี๊ยมตั้งไหนเดือดดูเรื่องก็รอคู่เชิงที่มาเปลี่ยนช่วยไหนได้เจ็ดเดือนลูกฮักฮักตีตาขันอุกับพี่บาร์เลย
ผมไม่ใช่นายเนี่ยดูดีเลยชีวิตเราบ่ผมไม่ใช่เจ้าเจ้าไหนนะที่ก็เลยชีมาเราสุยากับชาบีได้มีเนี่ยมากูนี่กูหาเนี่ยคู่เชิงที่ไอ้นางสุนั่นเสร็จสุดแล้วเปลี่ยนช่วยนายเดียบีจังสีได้ไอ้นางสุงานเสร็จคนละสุการอเปลี่ยนช่วยนายเชื่อไม่ใช่เดียบ่บุเปลี่ยนช่วยยามาตัวเรนเนี่ยกูบอกตาโก้เองสาวยามาพี่บีแต่เกลือมาสร้างแรงบุษย์ส่วนอ่ะสุยามาหกเดียวพอซีเร่ลุงหกเกษย์พอเรียกว่าไว้วงกุญย์บีมาพี่เดลูวันจีสไลไอเซ็
lo han kha myo che sai chinlan boat editor slide hon le ga pyo ba de
lo ai me ko page ne long lo re lo asuya ri ga thin de so lo asuya ri ga ai lo ga pha ni mi lo chin lo thin ba de
jan shi ni de de ain naw su 58 su tu ha man la ma kong khe ma ko ba ra ko ain sao bi pyang shwe nai ma la de ge lo ma pyang shwe nai bu so yin pi ne so ya ga ko ba ri set lo ma le so ra ko do sao ji ya ma phit de lo le slide hon le ga pyo ba de
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ရခိုင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦးCNF ကနေထပ်မံတောင်းဆိုလိုက်ပါတယ်။တော်ရရှိတွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင်လွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအ
တိုင်းရင်သတင်းလွှာကိုတော့စနေနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ့10:00နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ့17:00နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အစီအစဉ်ဆုံးမသက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင်။
အီရန်နိုင်ငံကပယ်ထင်းတုံးကြီးပြစ်လို့ဆန်းသက်တဲ့ကိစ္စအီရန်ကိုတရားဝင်သတိပေးထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုလျှော့ချပြီးအပြန်အလှန်အဖြစ်တန်ခတ်ရည်ရွယ်မှုကိုဖြေလျော့ပေးဖို့အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူညီထားတာပါ။အဲ့ဒီသဘောတူညီချက်ကိုသမ္မတထရမ့်ကဆက်ပြီးပြစ်တင်ဝေဖန်ပြောဆိုပြီးတော့ Twitter မှာရေးတာတွေနဲ့သတိပေးထားတယ်ဆိုတာကိုလည်းထည့်ပြောထားတာပါ။သဘောပေါက်ဝန်ကျင်ထိန်းသိမ်းကာကွယ်ရေးအေဂျင်စီအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရမ့်ကရထားတဲ့ Scott Pruitt ကိုခန္ဓာရေးကိစ္စဒီကနေ့အထက်လွှတ်တော်ကော်မတီမှမဲခွဲဆုံးဖြတ်ဖို့အစီအစဉ်ထားပါတယ်။အထက်လွှတ်တော်သဘောပေါက်ဝန်ကျင်နဲ့လူထုရေးရာလုပ်ငန်းများကော်မတီမှဗိုလ်ထုနီးကမဲခွဲဆုံးဖြတ်ကြဖို့ဖြစ်ပေမဲ့ကော်မတီဝင်ဒီမိုကရက်အမတ်တွေကသဘိမ့်မဟုတ်တာကြောင့်မဖြစ်ခဲ့ပါဘူး။ Steve Mnuchin ကိုဗန်ဒိုင်းဝန်ကြီးဖြစ်ခန့်အရေးနဲ့ Tom Price ကိုကျန်းမာရေးနဲ့လူထုဝန်ဆောင်မှုဌာနဝန်ကြီးဖြစ်ခန့်အရေးအင်ကာနဲ့ဗိုလ်ထုနီးတွေကအထက်လွှတ်တော်ဗန်ဒိုင်းကော်မတီမှမဲခွဲဆုံးဖြတ်ဖို့ရှိတဲ့ကိစ္စလည်းအလားတူနှောင့်နှေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကသူ့အဆိုအဖြစ်မြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုတောင်ကိုရီးယားရင်ဆိုင်နေရချိန်မှာနိုင်ငံဆက်ဆံရေးကိုအားကောင်းအောင်လုပ်ဖို့သမ္မတထရမ့်အဆိုအရအနေနဲ့တန်ဓေတန်ချထားတယ်လို့ဒီကနေ့ပြောပါတယ်။တောင်ကိုရီးယားနိုင်ငံရင်ဆိုင်နေရတဲ့တကယ်ချင်းချောက်မှုကိုလက်ရှိမှာတူတွဲရင်ဆိုင်ရမယ်အကြောင်းဒီအတွက်နိုင်ငံအတူတကွလက်တွဲရပ်တည်သွားဖို့ရည်ရွယ်ထားတဲ့အကြောင်းဝန်ကြီး Mattis ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူတို့တယ်လီဖုန်းပေါ်မှာအပြင်းထန်အခြေအတင်ပြောဆိုကြတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်ဒုက္ခသည်အုပ်စုစုအခြေချနေဆိုင်ပေးမဲ့သဘောတူညီချက်ကိုဆက်လုပ်ဖို့သမ္မတထရမ့်ကအခိုင်အမာပြောသွားတယ်လို့ဝန်ကြီးချုပ်တန်ဘူကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ရှောင်းကွန်ချန်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.